Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေရှင်။ Washington DC မြို့တော် View American တန်ကနေ2016ခုနှစ်ဇန်နဝါရီလ4ရက်တနင်္လာနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလက်မီတာ190လောက်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကတော့ကျမခင်ပြထွေးပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့အောင်းပါ။ဒီကနေ့ညဘက်သတင်းတွေကိုမဲ့အေးတန်တန်ကျော်နဲ့အတူကြီးညပေးသွားမှာပါ။အီရန်ကဒီ sorry တန်ရုံကိုတိုက်ခိုက်ခံရပြီးဒီနိုင်ငံအချို့ကတန်ကိုစလဲတွေကိုအီရန်ကနေပြီးတော့ပြန်လည်ခေါ်ယူနေတာ။နောက်ဒီကမ္ဘာအစုရှယ်ယာဈေးကွက်မှာဒီ stock ဈေးတွေကျဆင်းနေတာဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်မခင်ပြထွေး
။ဟုတ်ကဲ့ပါကိုအောင်ရှင်။ဒီကနေ့ကြားရောက်တဲ့မြန်မာနိုင်ငံရဲ့လွတ်လပ်ရေးနေ့အထိမ်းအမှတ်အခမ်းအနားမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကဘာကိုအထူးကအလေးပေးပြောဆိုသွားပါလဲ
။နောက်တက်လာမယ့်အစိုးရရဲ့ပထမဦးဆုံးတာဝန်တစ်ခုကတော့ငင်းချမ်းရေးတည်ဆောက်ဖို့ပဲဖြစ်တယ်။တကယ်ထိရောက်တဲ့ငင်းချမ်းရေးညီလာခံတစ်ခုကြီးကျင်းပပြီးတော့ဒါတော့အခု
ဒေါက်ဆန်းစုကြည်ရဲ့လွတ်လပ်ရေးနေ့မိကွန်းကောက်နှုတ်ချက်တချို့ကိုမကြခင်မှာအပြည့်စုံနာဆင်ရပါမယ်။ဒီတော့တွင်မှာပဲဒီမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကြားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့ဆိုရာနဲ့အိန္ဒိယမြန်မာနယ်စပ်အနီးလှုပ်ခဲတဲ့ငလျင်နဲ့မြန်မာနိုင်ငံပတ်ချမ်းမှာရောဘလို့ရိုက်ခတ်မှုတွေရှိနေလဲဆိုတာကိုကြားရမယ့်အပြင်ထိုင်းနိုင်ငံမှာဘိန်းကင်းစင်အောင်ဘာတွေလှုပ်ဆောင်နေသလဲဆိုတာကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုတော့အရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မအေးတန်နာကျော်တို့ကကြီးညာပေးကြပါမယ်ရှင်။
Saudi Arabia နိုင်ငံကဒီ Iran နဲ့တန်တမာဆက်ဆံရေးဖျက်တောက်ပြီးတဲ့နောက်ဒီ Saudi ရဲ့မဟာမိတ်နိုင်ငံဖြစ်တဲ့ Bahrain နဲ့ Sudan နိုင်ငံတွေကဒီ Iran နဲ့တန်တမာဆက်ဆံရေးဒီကနေ့ဖျက်တောက်လိုက်ပါတယ်။ UAE နိုင်ငံကလည်း Iran နဲ့တန်တမာဆက်ဆံရေးအစဉ်တိုင်းလျှော့ချလိုက်ပြီးဒီ Iran မှာရှိတဲ့ဒီတန်တမာဥယျာဉ်ကိုကန့်သတ်ကာတန်မတ်ကြီးအစဉ်တိုင်းလျှော့ချပြီးတန်ယုံတာဝန်ခံအစဉ်ကိုသာထားတော့မှာပါ။ Iran နိုင်ငံက Saudi တန်ယုံကိုဆန္ဒပြသူတွေဝင်ရောက်ဖျက်ဆီးပြီးတဲ့နောက်ဒီတန်တမာအဆက်အစံတွေအခုလိုဖျက်တောက်လိုက်ကြတာပါ။အီရန်တပ်တမန်ကြီးအနေနဲ့48နာရီအတွင်းနိုင်ငံနှင်းကထွက်ခွာဖို့ဘာရိန်အာဏာပိုင်တွေကပြောဆိုထားကြောင်းဘာရိန်နိုင်ငံပိုင်သတင်းဌာန BNA ကကြေညာပါရယ် sorry အာဏာပိုင်တွေကလည်းအီရန်တပ်တမန်ကြီး48နာရီအတွင်းနိုင်ငံကနေထွက်ခွာသွားဖို့တနင်္ဂနွေနေ့နှောင်းပိုင်းကတောင်းဆိုထားတာကြောင့်48နာရီပြင်ဆင်ရရပါတယ်အခုခါမှာအီရန်တပ်တမန်တွေဟာ sorry ကနေထွက်ခွာဖို့ပြင်ဆင်နေတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟူဆိန်းဂျဘာအန်ဇရီကဒီကနေ့မနက်စောပိုင်းသတင်းစာရှင်းလင်းပွဲအတွင်းပြောပါရယ်အခုလို့ sorry RBA ရဲ့လုပ်ရဟာဒေတာရင်းတင်းမာမှုတွေကြီးထွားလာအောင်အားပေးတယ်လို့ဖြစ်နေတယ်ဆိုပြီးတော့လည်းသူကပြစ်တင်ဝေဖန်သွားပါရယ်အခင်ကရရှီယက်ဘာသာရေးကောင်းဆောင်ရှီယက်နီမာအယ်နီမာကို sorry RBA ကကွန်မြတ်လိုက်တာကြောင့်တီဟီရာမှာရှိတဲ့sorry arabia တန်ရုံကိုဆန္ဒပြသူတွေကဝင်ရောက်ဖျက်ဆီးခဲ့တယ်လို့ meshek ကကောင်စစ်ဝင်ရုံကိုလည်းတိုက်ခိုက်ဖျက်ဆီးခဲ့ပါတယ်အခုခါမှာအဲ့ဒီဆန္ဒပြသူ40ဆဲမနည်းကိုဖမ်းဆီးထားပြီးတိုက်ခိုက်မှုနဲ့ပတ်သက်လို့ဒါဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့အီရန်သမ္မတ hassan rouhani ကပြောပါတယ်ဒါပေမဲ့ el nima ကိုတက်ပြတ်မှုနဲ့ပတ်သက်ပြီးတော့လည်းရှုံချဝေဖန်ခဲ့ပါတယ်sorry တော်ဝင်မိသားစုကိုဝေဖန်တဲ့ဘာသာရေးကောင်းဆောင်ညီမကိုကွန်မြတ်လိုက်တဲ့ဒီကြီးမားတဲ့အမားကနေရှောင်လဲလို့ရမှာမဟုတ်ဘူးလို့လည်းအီရန်ဒုတိယနိုင်ငံသားရေးဝန်ကြီးဟူဆိန်းအာမီယာအဗ်ဒူလာဟီယန်ကပြောပါရယ်ဒါအပြင်တခြားလူ46ယောက်ကိုကွန်မြတ်လိုက်တာကြောင့်နိုင်ငံတကာကအင်အားသိမ်းခဲ့ကြတယ်လို့ sorry တော်ဝင်မိသားစုအပေါ်မလိုလားအပ်တဲ့အကျိုးဆက်တွေဖြစ်လာနိုင်တယ်ဆိုပြီးတော့လည်းသတိပေးချက်တွေထွက်ပေါ်လာပါတယ်။ခိုင်မာတဲ့ခြေလှမ်းတွေနဲ့တင်းမာမှုတွေလျော့သွားအောင်လုပ်ဆောင်ကြဖို့နှစ်နိုင်ငံခေါင်းဆောင်တွေကိုဆက်ပြီးတိုက်တွန်းသွားမယ်လို့တော့အမေရိကန်နိုင်ငံသားရေးဌာနကကြေညာချက်တစ်ခုမှဖော်ပြထားပါရခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမာဇိုက်အီရှရစ်မြို့ကအိန္ဒိယကောင်စစ်ဝင်ယုံနာကအဆောက်အအုံမှာစခန်းချနေတဲ့တနတ်သမားတွေနဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကြားမှာဒီကနေ့လည်းဆက်ပြီးတော့တိုက်ပွဲဖြစ်နေသေးပဲလို့တာဝန်ရှိသူတွေကပြောပါရယ်။ဖက်ဒရယ်မတ်မတရားရဲ့စစ်သေးကြွားတွေဟာအိန္ဒိယကောင်စစ်ဝင်ရုံးကိုဝင်စီးဖို့တင်းငွေနေကလှောက်ဆောင်ခဲ့ပြီးတော့ပတ်ဝန်းကျင်တစ်ခုလုံးတနတ်တန်တွေ RPG လောင်းချနဲ့ပြစ်ခတ်တန်တွေစုညံနေခဲ့ပါတယ်။ကောင်စစ်ဝင်ရုံးရဲ့မျက်နှာချင်းဆိုင်လမ်းတစ်ဖက်ခြံကနေတနတ်သမားတွေကလမ်းပြစ်ခတ်လို့လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အပြန်အလှန်တိုက်ပွဲဖြစ်တာလို့မြို့အုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရသူကပြောပါရယ်။ပြစ်ခတ်မှုတွေကြောင့်အရက်သားအနည်းဆုံးတဦးဒဏ်ရာရသွားတာပါ။တိုက်ခိုက်မှုကိုလှောက်ဆောင်သူကချက်ချင်းဝင်ခံပြောလာတာမျိုးမရှိသေးပါဘူးရှင်။
ဆူဒင်နဲ့ဒိမတ်နိုင်ငံသားနေဆက်ဖြတ်သန်းမှုကိုထိန်းချုပ်လိုက်တာဟာဥရောပကရှန်ဂန်ဗီဇာလို့လည်းသိကြတဲ့ဒီနိုင်ငံကူးလက်မှတ်မလိုပဲတနိုင်ငံနဲ့တနိုင်ငံသားလွတ်လွတ်လပ်လပ်သွားလာနိုင်တဲ့အနေအထားပေါ်တည်ရောက်မှုတွေရှိလာနိုင်တယ်လို့ဂျာမနီနိုင်ငံကဒီကနေ့ပြောကြားလိုက်ပါတယ်။ဂ Chinese language when you turn up Yogan Martin Shafaga, Lulaswatala Namua, Yeji, Chicken, the Body Article Pippi, Uyopama, Visa Malube, Tanangani, Tanangango, Lulu Lelatala Nainaha, the Uyopa Tamagaya, Chimazo, Omiamule, Pidelu, Suare. Germany, Damon, Nezet, Petan, Tola, Gringo, Damon, Beka, Yai, Tencho, Toma, Pidelu, Josu, B, Germany, Beka, Gulu, Piolaitawa. ဥရောပနိုင်ငံတို့ရဲ့လွှဲရကြောင်းသူတို့နိုင်ငံကိုရွှေ့ပြောင်းဝင်ရောက်သူတွေပိုဝင်ရောက်ကြလိမ့်မယ်လို့ဒိမတ်ဝန်ကြီးချုပ်လာလူကစ်ဟက်စမတ်ဆင်ကပြောပါတယ်ဒီကနေ့မှာပဲဒိမတ်နိုင်ငံဘက်ကနေဆွီဒင်နိုင်ငံဘက်ကိုဝင်ရောက်သူတွေအနေနဲ့နိုင်ငံကူးလက်မှတ်တွေကိုပြသပြီးမှသာဝင်ရောက်နိုင်မှာဖြစ်တယ်လို့ဆွီဒင်ဘက်ကကြေညာခဲ့ပါတယ်လူမှုဖူလုံရေးစနစ်ကောင်းမွန်တဲ့ဆွ နောက်ဒီလွန်ခဲ့တဲ့နှစ်အတွင်းမှာတရားမဝင်ဝင်ရောက်တဲ့ရွှေ့ပြောင်းလာသူ36,000ကိုဆွီဒင်နိုင်ငံကလက်ခံခဲ့ပြီးနောက်မှာအစစ်အစေးမရှိနိုင်ငံတွေဝင်ရောက်ခွင့်ပေးနေတာကိုရက်စဲဖို့အခုလိုဆောင်ရွက်တာဖြစ်ပါတယ်ဆွီဒင်နိုင်ငံမှာဘဝသက်စတင်မှုရွှေ့ပြောင်းချေချနေထိုင်တဲ့သူတွေအဓိကဝင်ရောက်လာလို့ရှိတဲ့ Horizon တရားဒိမတ်နိုင်ငံဘက်ချမ်းမှာနေဆက်ဖြတ်ကျော်မှုအချင်းကြကြဆောင်နိုင်တယ်လို့ဒီခီးသွွားတွေအတွက်သတိပေးချက်ထုတ်ပြန်ထားပါတယ်ဆွီဒင်နိုင်ငံနဲ့ဒိမတ်နိုင်ငံကြားခီးသွွားတွေအနေနဲ့နိုင်ငံကူးလက်မှတ်ကိုပြသပြီးမှနိုင်ငံဖြတ်ကျော်ခွင့်ပြန်လည်သတ်မှတ်လိုက်တာဒီနှစ်နိုင်ငံကြားမှာနေ့စဉ်ဖြတ်တန်းသွားနေသူထောင်ပေါင်းများစွာအပေါ်တက်ရောက်မှုရှိမှာဖြစ်ပြီးအခုစီးမင်းသက်ဟာနှစ်ပေါင်း90အတွင်းပထမဆုံးအကြိမ်ပြန်လည်ကျင့်သုံးခြင်းလည်းဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာလက်နက်ကိုင်ဆောင်ခွင့်အထိန်းချုပ်မှုနဲ့ပတ်သက်တဲ့ပြဋ္ဌာန်းချက်တွေကိုသမ္မတရဲ့လုပ်ပိုင်ခွင့်နဲ့တင်းကျပ်ဖို့အမေရိကန်သမ္မတဘရက်အိုဘားမားကြေညာချက်ထုတ်ပြန်မယ်လို့ခန့်မှန်းထားချိန်မှာပဲသမ္မတအိုဘားမားဟာတရားဥပဒေစိုးမိုးရေးထိပ်တန်းရရှိရင်းနဲ့ဒီကနေ့တွေ့ဆုံဖို့ရှိပါတယ်။သမ္မတအိုဘားမားဟာရှေ့နေချုပ် Loretta Lynch, FBI ညွှန်ကြားရေးမှူး James Comey နဲ့အတူတခြားရရှိရင်းနဲ့အင်ဂျီရောမှာတွေ့ဆုံပြီးတော့တနက်နဲ့အကြမ်းဖက်မှုတွေကိုထိန်းချုပ်နိုင်ဖို့သူ့အနေနဲ့ဘာတွေလုပ်ဖို့လိုမလဲဆိုတာဆွေးနွေးကြဖို့ရှိပါတယ်။အမေရိကန်နိုင်ငံတဝန်းလုံးမှာတနက်ပြစ်ခတ်မှုကြောင့်တေဆုံးခဲ့ရသူတွေရဲ့မိသားစုဝင်တွေဟာအောက်မေ့ဝယ်အခမ်းအနားတွေကိုနေ့စဉ်လိုလိုကျင်းပနေကြရပြီးတော့ဒီလိုထပ်မဖြစ်အောင်လို့လွှတ်တော်အမတ်တွေကဘာမှမလုပ်သေးဘူးလို့မစ္စတာအိုဘားမားကပြောသွားပါတယ်။သမ္မတရဲ့လုပ်ပိုင်ခွင့်နဲ့ဆိုရင်တနက်ပိုင်ဆိုင်မှုနဲ့ပတ်သက်လို့ကန့်သတ်ချက်တွေထားမှာကိုပြင်းပြင်းထန်ထန်ဆန့်ကျင်တဲ့ Republican တွေကြီးစိုးတဲ့လွတ်တော်ရဲ့ထောက်ခံချက်မလိုပါဘူး။ဒါမြင့်နဲ့အိုဘားမားလုံးမဲ့ဘယ်ကိစ္စမျိုးမဆိုဥပဒေကြောင်းအရအစိန်ခေါ်မှုတွေနဲ့ရင်ဆိုင်မဲ့ပုံရှိပါတယ်။အမေရိကန်နိုင်ငံတော်ဝန်မှာအခုနှစ်ပိုင်းနေ့အတွင်းမှာတနက်ကင်အကြမ်းဖက်မှုတွေအတော်များများဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့တနက်ကင်ဆောင်မှုဥပဒေအပေါ်မှာသမ္မတအိုဘားမားအယုံဆိုင်လာတာလည်းဖြစ်ပါတယ်။ဒီထက်မှပြီးခဲ့တဲ့လအတွင်းကကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့ကတိုက်ခိုက်မှုကြောင့်လူ14ယောက်ထက်သေးဆုံးရတဲ့ပြစ်ခတ်မှုလည်းပါဝင်ပါတယ်။တနက်ထိန်းချုပ်မှုနဲ့ပတ်သက်လို့ဆွေးနွေးမှုတွေကိုကြာသပတေးနေ့မှာ CNN သတင်းဌာနနဲ့သမ္မတအိုဘားမားပြောဆိုဆွေးနွေးဖို့ရှိပါတယ်ရှင်။
VOA American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အနိုင်ကြပဲတင်းနေကို VOA ကနေဆက်လက်ကြီးညာနေပါတယ်။68ကြိမ်ရောက်လွတ်လပ်ရေးနေ့အထိမ်းအမှတ်ခန်းနာတွေကိုမြန်မာနိုင်ငံတော်ဝန်မှဒီကနေ့ကျင်းပခဲ့ကြပါတယ်။မြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုအမြန်ဆုံးတည်ဆောက်နိုင်ဖို့ကြိုးစားရမယ်လို့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်က NLD ပါတီဌာနချုပ်မှာကျင်းပတဲ့လွတ်လပ်ရေးနေ့အခမ်းအနားမှာပြောကြားသွားခဲ့ပါတယ်။ကိုနိုင်ငံရဲ့ကံကြမ္မာအတွက်တာဝန်ယူရမယ့်တာဝန်ဟာမြန်မာပြည်သူတွေအားလုံးမှာရှိတယ်ဆိုတာကိုလည်းဒေါက်တာဆန်းစုကြည်ကပြောကြားသွားပါတယ်။ပြည်အောင်စုကြည်ငြိမ်းချမ်းသာရာတိုးတက်ဖို့အတွက်ပြည်သူတိုင်းမှာတာဝန်ရှိတယ်ဆိုတဲ့စိတ်ဓာတ်နဲ့လှုပ်ဖို့လိုအပ်တယ်။လွတ်လပ်ရေးအရသာခံစားခြင်းရင်တာဝန်ယူဖို့လိုအပ်တယ်လို့ NLD ပါတီဌာနချုပ်မှကျင်းပတဲ့လွတ်လပ်ရေးနေ့အခမ်းအနားမှာဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကပြောကြားသွားခဲ့တာပါ။ဗြိတိသျှကိုလိုနီလက်အောက်ကနေလွတ်မြောက်ခဲ့တဲ့လွတ်လပ်ရေးနေ့အထိမ်းအမှတ်လန်ဒန်အခမ်းအနားတွေကိုဒီနေ့မနေ့အစောပိုင်းကနေပြည်တော်နဲ့ရန်ကုန်မြို့တွေမှာကျင်းပခဲ့ကြပါတယ်။ရန်ကုန်မြို့ပါဝင်မြို့တချို့ရဲ့ရက်ွက်တွေမှာလွတ်လပ်ရေးနေ့ကြပြားရွတ်ပြိုင်ပွဲတွေ၊စာစီစာကုန်းအေးသားပြိုင်ပွဲတွေ၊အပြေးပြိုင်ပွဲ၊ချောရိုင်တက်ပွဲ၊ကလေးတွေမုံစားပြိုင်ပွဲစတဲ့ပျော်ဝဲရှင်ပွဲတွေကိုဒီကနေ့ကျင်းပကြပါတယ်ခင်ဗျာ။
ဒီနေ့ နိုင်ငံအရှေ့မြောက်ပိုင်းဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်နာမှာပြင်းအား6.6ခုနှစ်ရှိတဲ့ငရင်တစ်ခုလှုပ်သွားခဲ့လို့လူရှိဦးမကသေဆုံးပြီးတော့အများပြားလဲဒဏ်ရာရသွားခဲ့ပါတယ်။သေဆုံးသူတွေဟာအဆောက်အုံတွေပြိုကျရာကထိခိုက်သေဆုံးကုန်တာဖြစ်ပါတယ်။သေဆုံးသူ3ဦးက အင်ဖာမြို့မှာသေဆုံးတာဖြစ်ပြီးတော့ကျန်တဲ့သူ9ဦးကတော့အနီးနားခရိုင်တွေကဖြစ်တယ်လို့ရိုက်တာသတင်းမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းသေဆုံးတဲ့သတင်းတွေရှိပေမဲ့တရားဝင်တီးပြချက်တော့မရသေးပါဘူး။ငရင်ကြောင့်အဆောက်အုံတော်တော်များများလည်းထိခိုက်မှုရှိခဲ့ပါတယ်။အာသန်ပြည်နယ်ဂူဝါဟာတီမြို့မှာငရင်တွေလှုပ်ပြီးတော့အိမ်တွေတုံဆောက်အုပ်တွေစစ်မောကပြုတ်ကြကုန်တော့လူတွေလမ ကိုလ်ကတာမြို့ကငရင်တန်းကိုခန်းစားသိရှိရတဲ့အပြင်တောင်ဘက်ပိုင်းမိုင်း900ကျော်ဝေးတဲ့ရန်ကုန်မြို့ကနေလည်းဒီငရင်ကိုခန်းစားခဲ့ရပါတယ်။ငရင်ဗဟိုပြုလောက်တဲ့နေရာဟာနည်းနည်းခေါင်းတဲ့ဒေသဖြစ်ပြီးတော့တယ်လီဖုန်းဆက်သွယ်ရေးတိတ်မကောင်းလို့မြို့ငယ်ရွာငယ်တွေကအခြေအနေချက်ချင်းထွက်မလာပါဘူး။တဘာဝဘေးရဲ့နေရနောက်ပိုင်းကယ်ဆယ်ရေးအဖွဲ့ဝင်6ဦးအယောက်90ကိုတော့ဝေးတဲ့နေရာတွေကိုသွားကြည့်ခိုင်းတာလို့ရဲကပြောပါတယ်ရှင
်။ရှန်ဟိုင်းနဲ့ရှန်ဇန်မြို့တွေကအစုရှယ်ယာဈေးကွက်တွေဒီကနေ့ပိတ်လည်ရပါတယ်။တရုတ်အစုရှယ်ယာဈေးကွက်တွေမှာဈေးမတည်မငြိမ်ဖြစ်တာကိုကာကွယ်နိုင်ဖို့စနစ်သစ်ကိုစတင်ကျင့်သုံးတဲ့ဒီနေ့မှာပဲအစုရှယ်ယာဈေးတွေ900ကျပ်နှုန်းထိထိုးချသွားတဲ့အတွက်အယောင်းဝယ်တွေကိုရပ်ဆိုင်းလိုက်တာပါ။အာရှငွေကြေးကျဆင်းမှုကြောင့်ဥရောပငွေကြေးဈေးကွက်လည်းစဖွင့်ချိန်ကလေးကဈေးကျနေပြီးတော့ဂျာမနီစတော့ဈေးကွက် DAX မှာအစုရှယ်ယာဈေးတွေ400ကျပ်နှုန်းကျော်ချဆင်းခဲ့သလိုလန်ဒန် FTSE ဈေးကွက်မှာလည်း200ကျပ်နှုန်းကျော်ချဆင်းခဲ့ပါရယ်။ကမ္ဘာစီးပွားရေးဒုတိယအင်အားအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံရဲ့ကုန်ထုတ်လုပ်မှုတိတိတသားချဆင်းသွားတဲ့ကိန်းဂဏန်းတွေနဲ့အရှိအလေပိုင်းမှာမတိမငြိမ်ဖြစ်နေတာတွေကြောင့်အခုလိုတရုတ်ကအစုရှယ်ယာဈေးတွေထိုးချသွားခဲ့တာပါ။ဂျပန် Nikkei လည်း300ကျပ်နှုန်းအထိချဆင်းပြီးဟောင်ကောင်ဟန်ဆန်လည်း 2.5 ကျပ်နှုန်းအထိကျဆင်းသွားတယ်လို့ဒီအရှိအလယ်ပိုင်းဒေတာကပြည်ပခရီး Sorry Arabia နဲ့ Iran အကြားကတင်းမာမှုတွေကြောင့်ဒီကနေ့မှာရေနံစေးတက်နေပါတယ်ခင်ဗျာ
မက္ကဆီကိုနိုင်ငံမှာမျိုးရုံဝင်အသစ်တူသူတာဝန်ထမ်းဆောင်မှုတောက်ကြနေမှာကျန်းသစ်စာချိန်ဆိုပြီးတော့24နာရီမပြည့်ခင်မှာပဲစနေနေ့ကတက်ခံလာရပါတယ်လွတ်တော်အမတ်ဟောင်း Giselle Muga ဟာတနက်သမားတွေရဲ့လက်ချက်နဲ့ Temesco မြို့ကနေမှာတိတ်ဆုံသွားခဲ့တာဖြစ်ပါတယ်အသက်မပြည့်သေးသူတဦးပါဝင်တန်တရားရှိတဲ့လူ3ကိုဖမ်းထားပါတယ်။နောက်ထပ်2ဦးကတော့ရဲနဲ့အပြန်အလှန်ပြစ်ခတ်ကြရမှာသိဆုံးသွားတာပါ။မြို့တော်ဝင် Miss Motor ကိုတတ်ဖို့အတွက်တနက်သမားတွေကိုဒေါ်လာ 29,000 ပေးခဲ့ပြီးတော့တက်ခိုင်းသူတွေကတော့ The Red ဆိုတဲ့မူရခိုင်ဖြစ်တယ်လို့ LA Times သတင်းစာမှာဖော်ပြထားပါတယ်။တက်ခံရသူ Miss Motor ဟာစိတ်ဓာခိုင်မာပြီးရဲစွမ်းတက်တီရှိသူဖြစ်တယ်။သူမျိုးတော်ဝင်ဖြစ်တဲ့တာဝန်ယူတော့ဒူးစရိုက်မှုနှိမ်နှင်းရေးကိုဦးစားပေးပြီးတော့တည့်တည့်လှုပ်ဆောင်မယ်လို့ကြေညာခဲ့တယ်ဆိုပြီးတော့သူ့ရဲ့လက်ဝဲဝါဒီဒီမိုကရက်တစ်တော်လှန်ရေးပါတီကြေညာချက်မှာပြောထားပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မအေးတန်တာကျော်တို့ကကြေညာပေးခဲ့ကြတာပါရှင်။သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတလဲတင်ပြပေးပါဦးမယ်။အရေးဆုံးကတော့ဒီနေ့ကြားရောက်တဲ့မြမလွတ်လပ်ရေးနေ့အထိမ့်မဲ့အခမ်းအနားမှာဒေါ်အောင်ဆန်းစုကြည်ကဘာကိုအတိတ်ကအလေးပေးပြောဆိုခဲ့တဲ့စရာကိုကြည်ကြရအောင်ပါရှင်။ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့အစိုးရကိုဦးဆောင်တဲ့အခါပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးဆောင်ရွက်မှာဖြစ်တဲ့အကြောင်းပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။ရင်းချင်ကြီးကိစ္စအပါအဝင်အစိုးရတဲ့အနေနဲ့ဆောင်ရွက်မဲ့ကိစ္စတွေကိုပါထည့်သွင်းပြောကြားသွားတဲ့68ကြိမ်မြောက်မြမလွတ်လပ်ရေးနေ့အခမ်းအနားကြောင့်ကိုတော့ကိုယ်တိုင်သွားရောက်သတင်းယူထားတဲ့ VOA မြန်မာပိုင်းသတင်းတောက်မမမြင့်ခိုင်ကဒီကုလိုမျိုးသတင်းပေးပို့ထားပါရရှင်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအဖွဲ့တက်လာတဲ့အခါလှုပ်ဆောင်ရမယ့်ပထမဦးဆုံးတာဝန်ဟာငင်းချင်းတိဆောက်ဖို့ဖြစ်ပြီးတကယ်ထိရောက်တဲ့ငင်းချင်းညီလာခံတခုကျင်းပသွားမှာဖြစ်တယ်လို့ရန်ကုန်မြို့ NLD ရုံးချုပ်မှကျင်းပတဲ့ဒီကနေ့ကြာရောက်တဲ့68နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်
။နောက်တက်လာမယ့်အစိုးရရဲ့ပထမဦးဆုံးတာဝန်တခုကတော့ငင်းချင်းတိဆောက်ဖို့ပဲဖြစ်တယ်။တကယ်ထိရောက်တဲ့ငင်းချင်းညီလာခံတခုကြီးကျင်းပပြီးတော့ဒါတော့အခုလက်မှတ်ထိုးထားတဲ့ပြစ်ခတ်စေအပြစ်ခတ်ခတ်ရစေးရစာချုပ်ကိုပို့ဖို့ပြီးတော့အားလုံးပါဝင်လာနိုင်အောင်လို့ကျမတို့လုပ်ရမယ်ကျမတို့ရဲ့အစိုးရဟာအမျိုးသားယဉ်ကြားစေရေးဆိုတဲ့ဘူကိုအခြေခံတဲ့အစိုးရဖြစ်ရပါစေမယ်ဆိုတော့ဒီအတိုင်းပဲဖြစ်ရပါစေမယ်ဆိုတာလို့ကျမအခုဒီကနေထပ်မှပြီးတော့ပြောချင်ပါတယ
်ပြည်သူတွေအနေနဲ့အပြောင်းလဲကိုမစိုးရိမ်ကြဖို့နဲ့အားလုံးအတွက်အကျိုးဖြစ်စေမယ့်အပြောင်းလဲမျိုးဖြစ်ဖို့ကြိုးပမ်းသွားမှာဖြစ်တယ်လို့ အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကအခုလိုပြောဆိုလိုက်ပါတယ
်အခုအပြောင်းလဲကြောင်းမလို့စိုးရိမ်တဲ့ကျမတို့ရဲ့နိုင်ငံသူနိုင်ငံသားအားလုံးကိုကျမအနေနဲ့စကားပြပါပြစီမစိုးရိမ်ပါနဲ့ကျမတို့ဟာဒီအပြောင်းလဲဟာအားလုံးအတွက်အကျိုးဖြစ်စေမယ့်အပြောင်းလဲဖြစ်အောင်လို့ကျမတို့အစကုံကြိုးစားမှာပ
ါစစ်မှန်တဲ့လွတ်လပ်ရေးရဲ့အရာတော်ကိုခန်းစားခြင်းရင်ကိုတိုင်းပြည်ရဲ့ကံကြမ္မာအတွက်နိုင်ငံသားတဦးချင်းတာဝန်ယူတတ်ဖို့လိုတယ်လို့ဒေါ်ဆန်းစုကြည်ကလွတ်လပ်ရေးနေ့မိန့်ခွန်းမှာထည့်သွင်းပြောဆိုလိုက်ပါတယ်ရန်ကုန်မြို့အနောက်ရွှေကုန်တိုင်းလမ်းမှာရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးချုပ်မှာကျင်းပတဲ့68နှစ်မြောက်လွတ်လပ်ရေးနေ့ခမ်းနားကိုဒေါ်ဆန်းစုကြည်အပါအဝင် NLD ပါတီဗဟိုအလုံးမှုဆောင်တွေအခြားနိုင်ငံရေးပါတီကကိုယ်စားလှယ်တွေနဲ့နိုင်ငံခြားတန်ယုံတွေကတန်အမတ်တွေလည်းပါဝင်တက်ရောက်ခဲ့ကြပါတယ်စစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးအားလုံးဝိုင်းဝန်းကြိုးပမ်းကြဖို့လဲဒေါ်ဆန်းစုကြည်ကတိုက်တွန်းလာပြီးဒီမိုကရေစီလှုပ်ထုံးလုံနည်းတွေအတိုင်းအားလုံးအတူတကွလက်တွဲလှုပ်ဆောင်မယ်ဆိုရင်နောင်လာမယ့်လွတ်လပ်ရေးနေ့တွေမှာတိုင်းပြည်ရဲ့အခြေအနေပုံပြီးကောင်းမွန်လာမယ်ဆိုတာယုံကြည်တယ်လို့ဆိုပါတယ်
။ဘာလို့လွတ်လပ်ရေးဟာဒီလိုကြီးကျယ်လဲ။အခုအနေဆိုင်ပြီးကျွန်တော်တို့အားလုံးမှာကိုယ်နိုင်ငံရဲ့ကံကြမ္မာအတွက်ကိုတောင်းပန်သွားမယ်အချိန်နောက်ပြီးဆိုတာကိုမောပေါင်းပို့ပါ။အများမှတောင်းရှိတယ်၊အများမှတောင်းရှိတယ်ဆိုတဲ့စိတ်နဲ့ကျွန်တော်တို့ဆက်ပြီးသွားလို့ဖြစ်ပါတော့။လူတိုင်းလူတိုင်းဟာကိုယ်မှလည်းတောင်းရှိတယ်။ကိုယ်နိုင်ငံကဒီလောက်ကြီးညှိုးတဲ့ပုံတွေ၊သားရဖို့တွေ၊ညီတိုင်းဖို့တွေ၊ညီမျိုးဖို့တွေကိုယ်မှတောင်းရှိရဲဆိုတဲ့စိတ်ဓာတ်နဲ့ဆက်ပြီးတော့ပြောရပါမယ်။တောင်းဝေမယူခြင်းလို့ရှိရှင်လူတိုင်းရဲ့အရသာကိုခံစားရပါမယ်။လူတိုင်းရဲ့အရသာတော့ခံစားရင်လည်းတောင်းဝေတော့မယူဘူးဆိုတာဖြစ်နိုင်တဲ့ကိစ္စပါပဲ။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးစီးကျင်းပတဲ့68နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားမှာတော့တိုင်းနာပါတီအချို့ကတဝန်လွာပြေးပို့ခဲ့တာရှိပေမဲ့လည်းထင်ရှားတဲ့တိုင်းနာပါတီခေါင်းဆောင်တွေတက်ရောက်တာမတွေ့ခဲ့ရပါဘူးမြန်မာနိုင်ငံပြည်ထရှာကိုလိုနီလက်အောက်ကလွတ်မြောက်တဲ့68နှစ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်ဖြစ်ဒီကနေ့မနက်4:20မိနစ်အချိန်ကနေပြည်တော်မှာရှိတဲ့မြို့တော်ခမ်းမရှိနဲ့ရန်ကုန်မြို့ရွှေတဂုံဖျားနီးမှာရှိတဲ့ပြည်သူရင်ပြင်တို့မှာအလံတင်ပွဲအခမ်းအနားတွေကိုလည်းကျင်းပခဲ့ပါလိမ့်ရှင်
ဒေါ်ဆန်းစုကြည်ရဲ့လွတ်လပ်ရေးနေ့မိန့်ခွန်းတွေကကောက်နှုတ်ချက်တချို့ကိုနားဆင်ခဲ့ရတာပါမမြင့်မြင့်ခံကသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ညဉ့်ချင်းကြီးအတွက်အလေးပေးပြောဆိုမှုတွေရှိနေပေမဲ့ဒိုင်းအသာလက်နက်ကိုင်အဖွဲ့တချို့နဲ့မြန်မာစစ်တပ်အကြမ်းမှာတိုက်ပွဲတွေမငြိမ်းနိုင်သေးတဲ့အကြောင်းကိုလည်းဆက်ပါအောင်မယ်။ရခိုင်ပြည်နယ်အတွင်းကြောက်တော်မြို့နယ်ဘက်မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့အကြတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေစေဖြစ်တယ်လို့ရှမ်းပြည်နယ်မူဆယ်မြို့နယ်နဲ့နှမ်ခမ်းမြို့နယ်အတွင်းမှာတအောင်းပလောင် TNLA တပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေဖြစ်ပွားနေပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကနေဇန်နဝါရီလ12ရက်နေ့မှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုကျင်းပဖို့ကြိုးပမ်းနေဆဲကာလမှာကိုပဲအခုလိုတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတာပါဒီအကြောင်းကိုတော့ VOA ထိုင်းချီဆိုင်သတင်းတောင်နိုင်ကွင်အင်ကဆက်သွယ်ပြီးပြန်တင်ပြထားပါရရှင
်ဟုတ်ကဲ့ပါမြန်မာအစိုးရကနေ NCA အပြစ်ရစာချုပ်လက်မှတ်ရေးသွူးဖို့လက်မှတ်ခံသေးတဲ့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ဟာရခိုင်ပြည်နယ်ကြောက်တော်မြို့မှာမနေ့ကနေဒီကနေ့အထိတိုက်ပွဲဖြစ်ပွားနေစေလို့ရခိုင်တပ်မတော်ပြန်ကြားရေးဌာနအရာရှိသူကအခုလိုပြောပါရတယ်။
တိုက်ပွဲဖြစ်ပွားတော့မနေ့ကဒီနေ့ရောဖြစ်တယ်ခင်ဗျာ။ဟိုအရင်ချောင်းတဝိုက်ပေါ့မြန်မာစစ်တပ်ကတော့ဟိုအဖက်နဲ့ကြည့်ရင်တော့အများကြီးကြည့်တယ်ခင်ဗျာ။ဒီကမှုကျင်းနေရတော့ကျွန်တော်တို့လည်းမသိရသေးပါဘူးခင်ဗျာ။
ကြောက်တော်မြို့နယ်ရန်ချောင်းဒေသတွင်နှစ်ရက်တာတိုက်ပွဲဖြစ်ပွားခဲ့ရမှာနှစ်ဖက်ထိခိုက်မှုအခြေအနေတွေကိုတော့အတိမပြုတ်နိုင်သေးဘူးလို့လည်းသူကဆိုပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ28ရက်နေ့နဲ့29ရက်နေ့တုန်းကလည်းရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့ထိခိုက်ကြဆုံးမှုတွေများပြားနေခဲ့ပါတယ်2015ခုနှစ်မတ်လနဲ့ဧပြီလမှာရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးရှစ်လတာတိုက်ပွဲရပ်တန့်နေရာကနေအခုနှစ်စံပိုင်းလောက်မှာတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပါတယ်အလားတူရှမ်းပြည်နယ်မူဆယ်မြို့နယ်နဲ့နန်းခမ်းမြို့နယ်ဘက်မှာလည်းမြမတပ်မတော်နဲ့ DNL ခေါ်တောင်းပလောင်တပ်ဖွဲ့တို့နဲ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။မနေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာမြမတပ်မတော်ဘက်က၄ချောင်းကူနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ပလောင်တပ်ဖွဲ့ရဲ့ပြန်ကြားရေးရာရှိဗိုလ်ကြီးတာအိုက်ကျော်ကအခုလိုပြောပါတယ်
။မနေ့ကတော့မပွဲဖြစ်တယ်။မနေ့ကကျွန်တော်မူဆယ်မြို့နယ်နမ်လိန်လန်ကြီးရမြမတပ်ဖွဲ့ဖြစ်တယ်။နန်းခမ်းမြို့နယ်မောင်ဝင်းရမြမတပ်ဖွဲ့ဖြစ်တယ်။မင်းဆက်မြုပ်နေမှာဖြစ်တဲ့ဘွယ်ကအစိုးရဘက်ကဒီရဟယင်းကြီးဝင်လာကျင်းဖို့ကလည်းနိုင်ချေကြလာဝင်လာချေခါတော့ဒီကနေ့ရတဲ့ဒီနေ့တော့ကြာရနေကြီးရတဲ့လူတွေရှိတယ်အစိုးရဘက်ကတော့ပြန်ပြီးအလုပ်လုပ်နေတယ် anyone news on the latest thing ရနေတယ
်ဒီတိုက်ပွဲမှာမြန်မာတပ်မတော်ဘက်ကထိခိုက်ကြဆုံးမှုတွေများပြားနေတယ်လို့တောင်းပလောင်တပ်ဖွဲ့ဘက်ကပြောဆိုနေပေမဲ့တိကျအတူတူချက်တော့မရရှိခဲ့ပါဘူးTNLA ခေါ်တောင်းမလောင်တပ်ဖွဲ့နဲ့ရခိုင်တပ်မတော် AA တပ်ဖွဲ့တို့ဟာမြန်မာစိုးရကိုယ်စားလှယ်ဖွဲ့ကနေ NCA အပြစ်ရစာချုပ်လက်မှတ်ရေးသွူးဖို့လက်မခံသေးတဲ့လက်နက်ကင်ဖွဲ့တွေဖြစ်ကြပါဗါး Lame Janavarila Sanya Nima, and see the Bodu Sacho Lemma Yidu Kere, Leneka Shipwe Pawe, Tamara Kuzaleri, Suyan and Loto Guzaleri, Nanga Yi Party, Kuzapu Kuzaleri, and Supo Tare, Pidansu, Ninjan Yi Sunu Puza Comedy, UBTGC Dugani, Pidansu, Ninjan Yi Nilagandiaku, Jemba Tuama Chepare, Pidansu, Ninjan Yi Nilagangu, Tainda Leneka, for Alonso Mapawimbe, a Pia and see Lemma Yidu Tare, a poor ship whenever, and Losan Tuamepo. Pidansu Ninjan Yisunimu, Pudwa Comedy, UBTGC, Turia Ugatu Shitu, Utu Wega Kulu, Yovare.
Ninja Sunibu and Lumisu, never that Shipu and Luta, Levida, Ludina, Boyata, Nuru, Migano, Babu, Chechi, Agulua, Miane, Lu, Lu, Yene, Yoshi, Lujane, Puyan, Yenwa, and Levida, Babu, Buba, Muyo, Ninja, Lula, Nimbabo, no, Edelu, Pina, Lujano, Yusa,
Yila Ganta Yabudua, Yakan Tamarone, Kuganta Puduga, Loyen, Jana Poy Alung. ဖိတ်ကြားခဲ့တယ်လို့လဲပူးသွဲကော်မတီ
ဒီလိုတရားဝင်ပြောဆိုချက်ကိုကျွန်တော်ကြည့်အောင်ပါဗောနော်လေ့လာသူတို့အထူးဖိတ်ကြားသူတို့ဆိုရင်တော့ကျွန်တော်တို့ဘက်ကတော့အဲဒီတဖွဲ့ချင်းစီနေနဲ့တော့အနားမရှိဘူးဗောဗျာကျွန်တော်တို့ကNCA ကိုအခြေခံပြီးတော့မှလုတ်ခဲ့ကြတဲ့တိုင်းဒေသနဲ့ကံတော်နိုင်ဖွဲ့စည်းပေါင်းနဲ့တဖွဲ့ရှိရပေါ့ဗျာဒီနှစ်တဖွဲ့စလုံးကသူကလက်ခံပြီးတဖွဲ့ချင်းမရှိဘူးဗောညီမနိုင်ငံမှာသမ္မတဦးသိန
Tamaro, ABSDF, Tamai Shami Tamaro, Azis, SSE, Chim Murata UCM, Po Mura Lumia Yepocho, Sashi, the Poche Pune, Natasangakune, Autova Lama, and the Pia the Bodu Sacho, Lama Yitu Nankevare, Tabamet, the Chachan, she needed Lenaka and Poetune, Lama Yitu Nanjimashi Dida Jow, Kachimbine, Shami Nebama, Kianu Kachinula Yepue, Kukan Tapue, Tamarong Tapune, Yakanbi Nebama, Yakan Tamaro Tapuetune, Yamatamro Jama, Type Web One is Echinima, Shinibare, Kamia.
ထားတော့တိုင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့မြန်မာစစ်တပ်အကြမ်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အခြေအနေတွေကိုထန်းနိုင်ငံကနေနိုင်ကိုင်ကသတင်းပေးပို့ခဲ့တာပါရှင်အခုကတော့ဒီအိန္ဒိယမြန်မာနယ်စပ်အနီးငယ်လှုပ်ခဲ့တဲ့အကြောင်းကိုလည်းတင်ပြပေးကြပါမယ်ဒီမြန်မာနိုင်ငံအနီးအိန္ဒိယနိုင်ငံအတွင်းကိုဗဟုပြုပြီးတော့အင်အားပြင်းငလင်တစ်ခုလှုပ်ခဲ့တဲ့အတွက်အိန္ဒိယနို
က်ခဲ့တဲ့ငလျင်ဟာပြင်းအား6.9အထိရှိခဲ့တဲ့အကြောင်းလဲအမေရိကန်ဘူမိဗေဒတိုက်တာရေးစခန်းကပြောပါရယ်မြန်မာနိုင်ငံအတွင်းကငရင်ရိုက်ခတ်မှုအခြေအနေတွေနဲ့အကြောင်းစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မအေးအေးမှာကသတင်းပေးပို့ထားပါရယ်ရှင
်အိန္ဒိယမြန်မာနယ်စပ်မှာအင်အားပြင်းငလျင်လှုပ်သွားတဲ့အတွက်အိန္ဒိယနိုင်ငံဘက်ကအသေးအပြောက်တင်တဲ့အဖြစ်အစီးတွေရှိခဲ့သလိုမြန်မာနိုင်ငံဘက်ကမြို့အတော်များများမှာလည်းတနင်္လာနေ့မနေ့ပိုင်းမှာငလျင်လှုပ်တာကိုသိရှိလိုက်ရတယ်ဆိုပြီးမွလီဝတနဲ့ဇလဗေဒါညွှန်ကြားမှုဦးစီးဌာနဦးစီးအရာရှိဒေါ်ပပထွန်းကအခုလိုပြောပါတယ
်ကျမတို့သတင်းရထားတာပေါ့နော်ဟိုတမူကတာမော်လိုက်ဟာခာကလေးသပိတ်ချင်းဟင်းတဒရန်ကုန်အဲ့ဒီမျိုးတွေကတော့သတိပြုမိတယ်လို့သိရပါတယ်ရှင်
အိန္ဒိယနိုင်ငံနဲ့အနီးဆုံးတမူးမြို့မှာတော့တခြားဒေသတွေထက်ငလျင်လှုပ်မှုပြင်းအားပိုများတယ်လို့ဆိုပါရယ
်ဟိုတမူးဘက်ကတော့ဟိုတင်ဘယ်လိုပုံလဲမြင်းကလေးအပီဆန္ဒနဲ့တိတ်မကွာတယောက်ခံစားမှုကတော့ရှိပါတယ်ရှင်ဟုတ်ဟိုခံစားမှုအနေနဲ့ကတော့ဥပမာဆိုလို့ရှိရင်တမူးနဲ့မှာဟိုတင်တတိချင်းလိုမျိုးဆိုလို့ရှိရင်တော့တမူးကပို့ပြီးခံစားရတာပေါ့။ဘာဖြစ်လို့လဲဆိုတော့တမူးကမြင်းကလေးအတီဆန္ဒနဲ့နေတဲ့ခါကြတော့လေ။ဆိုပို့ပြီးတော့ခံစားရတယ်ရှင်ဟုတ
်။အပြည့်အစည်အထိကိုက်တွေရှိမရှိမေးတဲ့အခါမှာလည်းအခုလိုပြောပြပါဗျ။
အခုဒီတော့ညီမတို့သတင်းမရရှိသေးပါဘူးရှင်။ဒီအစည်းမောတော့လေ
။တနင်္လာနေ့ကလှုပ်ခဲ့တဲ့ငလျင်တန်းကြောင့်အိန္ဒိယနိုင်ငံအင်ဖာမြို့မှာလူသေးဆုံးမှုတွေဖြစ်ပေါ်ခဲ့ပြီးအဆောက်အဦတွေပျို့ကျပျက်စီးမှုတွေလည်းဖြစ်ပေါ်ခဲ့ပါဗျ။နေဆက်တွေမှာတော့ငလျင်အန္တရာယ်သတိရှိတဲ့နယ်ဆိုပြီးဘူမိဗေဒပညာရှင်တွေကသတိပေးထားပါတယ်မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကတော့ငလျင်ဆိုတာဟာကြိုတင်ခန့်မှန်းလို့မရတဲ့အတွက်သတိပေးချက်တွေထုတ်ပြန်တာတွေတော့မရှိဘူးလို့ဆိုပါတယ် အိန္ဒိယမြန်မာနယ်စပ်မှာငလျင်လှုပ်ခတ်မှုတွေကြောင့်နယ်စပ်မြို့တွေကတော့စိုးရိမ်မှုတွေရှိနေတယ်ဆိုပြီးနယ်စပ်နေပြည်သူတွေကဆိုပါတယ်။ပြီးခဲ့တဲ့နှစ်ကတော့မြန်မာနိုင်ငံရဲ့တိုင်းနယ်ပြည်နယ်12ခုလောက်မှာရေလွှမ်းမိုးတဲ့သဘာဝဘေးဒဏ်တွေခံစားခဲ့ရပြီးချင်းပြည်နယ်မှာတော့အဆောက်အဦတွေပြိုကျမှုတွေဖြစ်ပေါ်ခဲ့တာပါ။ဒီအတွက်မြန်မာပြည်သူတွေကတော့အင်အားပြည့်ငလျင်နယ်စပ်မှာလှုပ်ခတ်သွားတဲ့အပေါ်မှာစိုးရိမ်စိတ်တွေနဲ့စောင့်ကြည့်နေရတယ်လို့ပြောဆိုကြပါတယ်ရှင်။
အိန္ဒိယမြန်မာနယ်စပ်အနီးမှာအင်အားပြင်းကလင်းလှုပ်ခတ်ခဲ့တဲ့ဆိုတာနဲ့မြန်မာနိုင်ငံပတ်ချမ်းမှာရိုက်ခတ်မှုတွေရှိခဲ့တဲ့အကြောင်းကိုမအေးမကသတင်းပေးပို့သွားတာပါရှင်။မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုခဏနားလို့မြန်မာအိန္ဒိချင်းထိုင်းနိုင်ငံမှာဘိန်းကင်းစီရေးပါရီကျူပတ်နေတယ်ဆိုတာကိုလည်းတလဲတင်ပြပေးချင်ပါတယ်။ထိုင်းနိုင်ငံမှာဘိန်းကင်းစင်တဲ့ဒေသဖြစ်ဖို့ဒီကျူပတ်ဆောင်ရွက်နေတာမှာဒီဒါရီကိုစပြီးတော့ဆောင်ရွက်ချိန်တုန်းကအခက်အခဲတွေရှိခဲ့ပေမဲ့လို့အခုခါမှာတော့ဘိန်းစားထိုးလုပ်ငန်းတွေဖြစ်တဲ့ကော်ဖီ၊အိမ်မွေးတိရစ္ဆာန်အဝတ်အထည်ဆောင်ရွက်စာတန်းစတာတွေကိုထုတ်လုပ်နိုင်အောင်ဆောင်ရွက်နေတဲ့ဒီလုပ်ငန်းတွေဟာအချိန်အဟုန်ကြီးထွားလာပါတယ်။ဒါပေမဲ့လည်းဒီနီလန်းကိုတခြားဘိန်းအထွက်တိုးဒေသတွေမှာဘယ်လိုပုံစံမျိုးအစားထိုးသုံးစွဲမလဲဆိုတာကတော့မေးခွန်းထုတ်เสียပါ။ View သတင်းတောက်လီယန်ဟွန်ထိုင်းနိုင်ငံချင်းပိုင်မြို့ကနေသတင်းပေးပို့ထားတာကိုတော့ကိုအောင်ကဆက်ပြီးတော့တင်ပြပေးပါမယ်ရှင်။
ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်မြို့ဒေသတစ်ဝိုက်မှာနေထိုင်သူဆိုပွန်အရီယာငယ်စဉ်ကကဆာလောင်မုတ်သိမ့်မှုဒဏ်ကိုရန်ဖန်ရက်ခါကြုံခဲ့ရပါတယ်။ဖခင်ဖြစ်သူကဘိန်းဆွဲနေရကြောင်းရရှိလာတဲ့မိသားစုဝင်ဝင်နဲ့ဘိန်းဝယ်ယူသုံးဆွဲခဲ့တာကြောင့်ပါဒီရွာသားတွေအနေနဲ့မွေးရစေးထုတ်လုပ်မှုကိုမစွန့်လွတ်ခဲ့ဘူးဆိုရင်သူဟာကျောင်းနေခွင့်ရမှာမဟုတ်တဲ့အပြင်သူ့အဖေရဲ့ဘဝဟာဒုက္ခတွေနဲ့ကြုံရမှာဖြစ်တယ်လို့ဒီရွာသူရွာသားတွေအနေနဲ့ဘေးကင်းလုံခြုံမှုရှိမှလည်းမဟုတ်ဘူးလို့ဆိုပါတယ်အခုခါမှာကော်ဖီဆိုင်ပြို့သူတယောက်ဖြစ်နေတဲ့အသက်29နှစ်အရွယ်ဆိုပုံက
ကတော့လက်ဖော်ကဒื้ออยู่แต่ก็
ခေါရုံးကဆိုရင်ဒွိုက်ထန်ဟာဘိန်းရန်ထွက်တဲ့နေရာပါကျွန်တော်တို့အဖေခေတ်ကလူတွေအားလုံးဟာဘိန်းဆွဲကုန
်ဘိန်းရောင်းဝယ်ထွန်းကားခဲ့တဲ့ဒေသဖြစ်တဲ့ထိုင်းမြန်မာလာအိုနိုင်ငံဆောင်ရအရက်ဖြစ်တဲ့ရွှေတရီကန်ဒေသတွေကအထူးသဖြင့်ထိုင်းနိုင်ငံဘက်ချန်နေရာတော်များများမှာတော့ထိုင်းတော်ဝင်မိသားစုရဲ့အစီအစဉ်ကြောင့်ဘိန်းကင်းစင်တဲ့ဒေသဖြစ်နေပါပြီ။ဒီရွှေတရီကန်ဒေသမှာပါဝင်တဲ့မြန်မာကတော့အာဖဂန်နစ္စတန်နိုင်ငံပြီးရင်ကမ္ဘာမှာဒုတိယမြောက်ဘိန်းထုတ်လုပ်နေတဲ့နိုင်ငံဖြစ်နေသေးပါ။ကုလသမဂ္ဂလက်အောက်ခံငွေအစည်းနဲ့ရာဇဝတ်မှုနိုင်ငံအဖွဲ့ UNODC ကအင်္ဂါနေ့ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာတော့မြန်မာနိုင်ငံရဲ့ဘိန်းဆိုင်ပြိုမှုဧက2006ခုနှစ်ကနေစလို့နှစ်စဉ်တိုးလာခဲ့ပေမဲ့2013ခုနှစ်ကနေအခုချိန်ထိတော့ထပ်တိုးလာတာမျိုးမရှိဘူးလို့ဆိုပါရတယ်။ထိုင်းနိုင်ငံမှာတော့1980ခုနှစ်လောက်ကစလို့ထိုင်းနိုင်ငံရဲ့မေရိုလို့သိကြတဲ့စမ်ဒက်ဖရာစပရင်ဂရင်ဂျရာဘရိုမရာဂျာဂျိုနန်နီရဲ့အစီအစဉ်နဲ့ဒေတာတွင်မူရစ်စေးကင်းစင်အောင်ဆောင်ရွက်နေတာပါ။မေဖာလီယန်ဖောင်ဒေးရှင်းရဲ့လူလူဆက်ဆံရေးအကြီးအကဲအရာရှိဒိုလပွန်ရူဂျီရာဗုံက
when the princess mother first
ဒီဒေတာကိုထိုင်းနိုင်ငံရဲ့မေတော်ကြီးပထမဆုံးလာကြည့်တော့ပြဿနာတွေကမနည်းပါဘူး။ဘိန်းဆိုင်သူတွေ၊မူရစ်စေးရောင်းသူတွေနဲ့ရာဇဝတ်မှုတွေအလွန်ပေါ်ပါတယ်။ဒါပေမဲ့မေတော်ကြီးကသူတို့ကိုလူဆိုးတွေလို့မမြင်ပါဘူး။ဘယ်သူကမှစိုးမိုက်ချင်ကြတာမှမဟုတ်ပဲလူကောင်းသူကောင်းအဖြစ်နဲ့နေထိုင်နိုင်မှုအခွင့်အရေးသူတို့မှမရရှိဘူးလို့ပဲသူကထင်တာပါ။
ဒီ foundation ကမူရစ်စေးဝါဖျက်ချင်သူတွေအတွက်အကူအညီပေးရေးစင်တာတစ်ခုကိုဖွင့်လှစ်ထားသလို coffee site ပြောတာလိုမျိုးနဲ့အိတ်တွေရဲလုပ်တဲ့လုပ်ငန်းတွေမှာလုပ်ကင်ခွင့်ရအောင်လဲကူညီပေးပါရယ် drying tank project ရဲ့လက်ထောက်ကြီးအကဲ dispanera disku ကတော်ဝင်မိသားစုရဲ့အစီအစဉ်ဟာဘိန်းတိုက်ဖျက်ရေးအတွက်အထောက်အကူဖြစ်ပြီးဒေသခံတွေဘိန်းရောင်းဝယ်လုပ်တာမျိုးကိုလည်းတားဆီးနိုင်တယ်လို့ဆိုပါရယ်ဘိန်းစားတို့လုပ်ငန်းတွေနဲ့ထိုင်းတွေရဲ့ယုံကြည်မှုကိုရဖို့အားထုတ်လှုပ်ဆောင်ရမယ်ဆိုတာကိုလည်းသူကပြောပါရယ်
တော်ဝင်မိသားစုတွေအနေနဲ့ဘဝအာမခံချက်ရှိတဲ့အလိုမျိုးပေးမထားနိုင်ရင်နောင်ရေရှည်အခြားအစီအစဉ်တွေသူတို့ဘဝတွေကိုမြင့်တင်ပေးဖို့တွေကိုလုံမပေးနိုင်ရင်အဆုံးမတော့ဘာမှအကျိုးမရှိပါဘူ
းဒိုင်းထန်းစီမံကိန်းကနေနှစ်စဉ်ဒေါ်လာ15သန်းလောက်ရရှိပြီးအဲ့ဒီထဲက300ခိုင်နှုန်းကနေ900ခိုင်နှုန်းလောက်ထိရအမျက်ငွေလို့ဒစ်ပန်နာကဆိုပါတယ်အခုလိုမျိုးထိုင်းနိုင်ငံမှာဘိန်းပပျောက်ရေးတစုံတရာအောင်မြင်အောင်ဆောင်ရွက်နိုင်ပေမဲ့လောနိုင်ငံမှာဆိုဩဇာအရှိန်ဟွာကြီးမားတဲ့အဖွဲ့တွေမရှိတာမြန်မာနိုင်ငံမှာဆိုတိုင်းသားလက်နဲ့ကိုင်အဖွဲ့တွေကြီးစိုးတဲ့နေမည်တချို့မှာပါဘိန်းဆိုင်ပြိုးနိုင်တဲ့အနေအထားတွေရှိနေတာကြောင့်အဲ့ဒီဒေသမှာဘိန်းကင်းစင်ရေးအတွက်အခက်ကြုံနေတာပါဒါပေမဲ့လည်းဒီအဖြစ်ရတိုင်းသားအဖွဲ့တွေနဲ့နားလည်မှုတစုံတရာရရှိပြီးဘိန်းတိုက်ဖျက်ရေးသဘောတူလက်မှတ်ရေးထိုးထားနိုင်တယ်လို့တော့ UNODC အရာရှိတွေကပြောဆိုပါတယ်ခင်ဗျာ
ထိုင်းနိုင်ငံကိုဘိန်းကင်းစင်တဲ့နိုင်ငံဖြစ်ကျိုးပန်းနေတာနဲ့ပတ်သက်လို့ကိုအောင်ကစူးစီးတင်ပြပေးခဲ့တာပါ View American တိုင်းရဲ့တနင်္လာနေ့ညအစီအစဉ်လေးကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မကြခင်မှာတော့တနင်္လာနေ့အပတ်စဉ်အစီအစဉ်လေးကိုထုတ်လွှင့်ပေးမှာဖို့စောင့်မျှော်နားဆင်ကြပါအောင်ရှင
်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ဒီဝေအမေရိကန်တန်ရဲ့2016ခုနှစ်ဇန်နဝါရီလ4ရက်တနင်္လာနေ့ညအစီအစဉ်ဒီကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ50 kHz 585နဲ့လိုင်းလက်မီတာ190 kHz 1905တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတော့ဒီအာရှဒေသရဲ့စီးပွားရေးအလားအလာတွေကိုသုံးသပ်ထားတဲ့စီးပွားရေးကဏ္ဍနောက်ဘလော့ဂါတွေပြောသမျှအစီအစဉ်နဲ့ကမ္ဘာတစ်လွှားကထင်ပေါ်ကျော်ကြားသူတွေနဲ့ပတ်သက်တဲ့သတင်းတူတူထော်ထားတွေကိုနားဆင်ရမယ့်တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒီတစ်ပတ်သူယုံကြည်ရမှာဆိုရင်တော့
ကျွန်တော်တခြားနေရာတွေပဲနေရာတွေပဲသွားသွားဒီကြားရဲ့လဲသွားတော့တယ်ပဲနေနေစီကန်းဆိုရင်ဟာကော့ကဘလို့ထိမ့်သိမ့်လဲကော့ကဘလို့ဖောင်းရှောက
်ဆိုတော့နှက်ကရဲ့ယုံကြည်ရာကိုမကြခင်တစ်ဆက်မဲ့သူယုံကြည်ရာစစ်စစ်မှနားဆင်နေပါရဲ့ရှင်အခုရေဆုံးကတော့စီဝါရေးကဏ္ဍကိုထုတ်လင်းပေးပါမယ်အမေရိကန်နဲ့တရုတ်နိုင်ငံတို့ရဲ့စီးပွားရေးတိုးတက်မှုနှုန်းချဆင်းမယ်လို့ခန့်မှန်းထားတဲ့အတွက်အာရှတိုက်ရဲ့စီးပွားရေးမျောလင့်ထားသလောက်ဖွံ့ဖြိုးနိုင်မှာမဟုတ်ဘူးလို့ ADB အာရှဖွံ့ဖြိုးရေးဘဏ်ကပြောပါတယ်ဒီကြောင့် VOA သတင်းတောက် Steve Harman ဘန်ကောက်အာရှဘျူရိုရုံးကနေပေးပို့ထားတဲ့သတင်းနဲ့အတူအာရှစီးပွားရေးအလားအလာတွေကိုတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုစောဝင်းလိုင်ကစူးစီးတင်ပြထားပါတယ်ရှင်
ပြုတ်နေငါရဲ့2015ခုနှစ်အတွက်စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာအရင်ခန့်မှန်းထားတဲ့ 9.2% ခန့်နှုန်းနဲ့လျော့ကျပြီး 900 ခန့်နှုန်းပဲရှိမှာဖြစ်ပြီးလာမယ့်နှစ်မှာလည်းဒီထက်ထပ်ကျပြီးတော့ 6.8% ခန့်နှုန်းသာရှိမယ်လို့ ADB အာရှဖွံ့ဖြိုးရေးဘဏ်ကဇူလိုင်လ16ရက်နေ့ကထုတ်ပြန်တဲ့အာရှစီးပွားရေးအစီရင်ခံစာထဲမှာဖော်ပြထားပါတယ်။တရုတ်နိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်မှုအချိန်လျော့ကျလာတာကအာရှဒေသတွင်းကဖွံ့ဖြိုးဆဲနိုင်ငံတွေအားလုံးကိုပါထိခိုက်စေနိုင်တယ်လို့ADB ကစီးပွားရေးပညာရှင်တဦးဖြစ်သူ Joe Zaveljich ကပြောပါတယ်
။ We've got an economy that essentially making an adjustment to a different growth model, one that relies less on export.
ဒီနိုင်ငံစီးပွားရေးကမတူတဲ့နမူနာပုံစံတွေကိုလိုက်ပြီးချိန်ခွင်ရှာညှိပေးသလိုဖြစ်နေပါတယ်။ပြည်စီးပွားရေးဟာကျွမ်းကျင်သူတွေနဲ့ရင်းနှီးမြှုပ်နှံသူတွေဘောကိုအခြေခံတာမျိုးမဟုတ်ပဲဖွံ့ဖြိုးတိုးတက်မှုနဲ့ဝယ်ယူသုံးစွဲနိုင်မှုအားအပေါ်အခြေခံတဲ့စီးပွားရေးမျိုးဖြစ်ပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်အတော်များများအတွင်းတရုတ်နိုင်ငံမှာပြုပြင်ပြောင်းလဲရေးတွေလုပ်ခဲ့တဲ့အတွက်တရုတ်စီးပွားရေးအခုလိုဖွံ့ဖြိုးတိုးတက်လာတာပ
ါတရုတ်နိုင်ငံရဲ့အစုရှယ်အညွန့်ကိန်းတွေမကြသေးခင်သတင်းပတ်တွေအတွင်းကျသွားခဲ့တာကပြည်တွင်းဝယ်ယူသုံးစွဲမှုကိုမထိခိုက်နိုင်ဘူးလို့ ADB အဖွဲ့ကကောက်ချက်ချထားပေမဲ့အစုရှယ်ယာဈေးတွေကျသွားခဲ့တာကြောင့်စီးပွားရေးတိုးတက်မှုဖြစ်လာနိုင်အောင်တရုတ်နိုင်ငံကပုဂ္ဂလိကငွေကြေးကဏ္ဍဘက်ကနေအထောက်အကူပြုနိုင်ဖို့အလားအလာသိမ့်မရှိလာပါဘူးစီးပွားရေးတုတေသီတွေရဲ့ခန့်မှန်းချက်အရကတော့တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာခန့်မှန်းထားတဲ့ပိုနေတော့ပဲဖြစ်ပါတယ်။ဒါပေမဲ့လည်းမကြသေးခင်ကဖြစ်သွားခဲ့တဲ့အစုရှယ်ယာအညွန့်ကိန်းနေ30ရာခိုင်နှုန်းကျော်လောက်အထိအချိန်တိုတိုအတွင်းမှာကျသွားခဲ့တာကရင်းနှီးမြှုပ်နှံသူတွေအတွက်သာမကပဲကမ္ဘာစီးပွားရေးတစ်ခုလုံးအတွက်စိုးရိမ်စရာကိစ္စဖြစ်တယ်လို့သုံးသပ်ပြောဆိုမှုတွေရှိနေပါတယ်။ဂရိနိုင်ငံမှာအစိုးရကချီးထားတဲ့အကျွေးတွေပြန်မဆန့်နိုင်ပဲဖြစ်ရမယ့်ကိစ္စဟာစိုးရိမ်စရာမဟုတ်ပဲကမ္ဘာစီးပွားအင်အားဒုတိယအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံမှာအလားတူအခြေအနေမျိုးနဲ့ရင်ဆိုင်ရမယ်ဆိုရင်မတွေးဝန်စရာပဲလို့နိုင်ရှင်သုံးသပ်ပြောဆိုမှုတွေလည်းစီးပွားရေးပညာရှင်တွေအကြမ်းမှထွက်ပေါ်လာခဲ့ပါတယ်။ဂရိနိုင်ငံရဲ့စီးပွားရေးဟာယူရိုငွေကြေးစနစ်နဲ့ချိတ်ဆက်ထားတဲ့အတွက်စိုးရိမ်စရာကောင်းတယ်ဆိုတာမှန်ပေမဲ့ဂရိရဲ့ GDP ပြည်တွင်းအသက်တင်ကုန်ထုတ်လုပ်မှုပမာဏဟာယူရိုဇုန်တစ်ခုလုံးရဲ့200ခန့်နှုန်းပဲရှိပါတယ်။ဒါပေမဲ့တရုတ်နိုင်ငံရဲ့စီးပွားရေးပမာဏဟာတစ်ကမ္ဘာလုံးမှာအမေရိကန်ပြည်ရင်ဒုတိယအကြီးဆုံးဖြစ်တဲ့အတွက်ပိုပြီးစိုးရင်စရာကောင်းတယ်လို့သုံးသပ်ကြတာဖြစ်ပါတယ်။နှစ်စဉ်ပြောင်းလဲနေတဲ့ဈေးနှုန်းတွေအတိုင်း GDP ကိုလိုက်မပြောင်းလဲပဲဒီအတိုင်းထားလိုက်ရင်တကယ်အစ်အမှန်ဖွံ့ဖြိုးမှုဟာမနစ်ကနှုန်းတဲ့ 200ခန့်နှုန်းလျော့နေနေတယ်လို့ Bloomberg စီးပွားရေးသတင်းဌာနကစုဆောင်းရရှိထားတဲ့အချက်လက်ဒီမှာဖော်ပြထားပါတယ်။အဲ့ဒီလိုအရေးပါတဲ့အချက်တွေကိုတရုတ်အစိုးရက GDP ထဲမှာထည့်သွက်ထားဖို့မရဘူးလို့လည်း Bloomberg သတင်းဌာနကထောက်ပြထားပါတယ်။တခြားအာရှတိုက်အတွင်းကနိုင်ငံတွေအတွက် ADB ကထုတ်ပြန်ထားတဲ့အစိုးရခန်းစာတွေကိုပြန်ကြည့်မယ်ဆိုရင်တော့အာရှတိုက်တစ်ခုလုံးကစီးပွားရေးဖွံ့ဖြိုးဆဲနိုင်ငံတွေရဲ့တိုးတက်မှုနှုန်းဟာမူလက 6.300 ခိုင်နှုန်းရှိမယ်လို့ခန့်မှန်းထားရကနေ 6.100 ခိုင်နှုန်းသာရှိတော့မယ်လို့ ADB ကပြန်လည်သုံးသပ်ခန့်မှန်းပါတယ်။ထိုင်း၊အင်ဒိုနီးရှားနဲ့စင်ကာပူနိုင်ငံတို့ရဲ့အခုနှစ်ပထမ6လစီးပွားရေးအခြေအနေသိပ်မကောင်းလာတဲ့အတွက် ADB အနေနဲ့အစောပိုင်းမှလာတော့ကထုတ်ပြန်ထားတဲ့အရှိတောင်အရှအတွင်းကနိုင်ငံတွေအတွက်စီးပွားရေးခန့်မှန်းချက်ထုတ်ပြန်ထားချက်ကိုပြန်လည်သုံးသပ်ပြီးတော့အသစ်ထုတ်ပြန်လိုက်ပါတယ်။အင်ဒိုနီးရှားအစိုးရအသစ်ကငကိုယီမန်းထားရတဲ့အများပြည်သူအတွက်သုံးဆွဲမဲ့ရန်ပုံငွေကိုရှော့ချသုံးဆွဲနေတာကြောင့်အင်ဒိုနီးရှားနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းကိုအရင်က 9.500 ခိုင်နှုန်းရှိမယ်လို့ခန့်မှန်းထားရကနေ 900 ခိုင်နှုန်းပဲရှိတော့မယ်လို့ပြင်ဆင်သုံးသပ်လိုက်ရကြောင်း ADB စီးပွားရေးပညာရှင်ဂျိုးဇဗက်ဂစ်ကပြောပါတယ
် It took some time to get the budget in placeSo public spending has not met our expectations, but we are expecting.
အစိုးရအနေနဲ့ရာသွန်းခံမှန်းကြီးစီရင်ကြနိုင်မှုအချိန်အတော်ယူခဲ့ရပါတယ်။ဒါကြောင့်အစိုးရရဲ့အများပြည်သူအတွက်အသုံးပြုတဲ့ရန်ပုံငွေအားလည်းကျွန်တော်တို့ထင်ထားသလောက်ရှိမနေပါဘူး။ဒါပေမဲ့အင်ဒိုနီးရှားနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေဆက်လုပ်ဆောင်နေတဲ့အတွက်ရှေ့မှာဖွံ့ဖြိုးမှုအရှိန်ရလာစရာအကြောင်းတော့ရှိပါတယ်
။ထိုင်းနိုင်ငံမှာလည်းမနစ်မေလာကစစ်တပ်ကသွေးသွေးတောင်းယုံမှုမရှိတဲ့အာဏာသိမ်းပြီးတဲ့နောက်ပိုင်းစီးပွားရေးအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။ပြည်တွင်းဝယ်ယူသုံးဆမှုအရှိန်ရော့ကျလာနေတာနဲ့စိုက်ပျိုးရေးဒေသတွေမှာမိုးခေါင်ရေရှားဖြစ်နေတာတွေကြောင့်စီးပွားရေးဖွံ့ဖြိုးမှုဟာအစောပိုင်းမှာ 3.600 ခန့်နှုန်းရှိမယ်လို့ ADB ကခန့်မှန်းထားခဲ့ရကအခုတော့ 3.200 ခန့်နှုန်းသာရှိတော့မယ်လို့ပြန်ပြင်သတ်မှတ်လိုက်ပါတယ်
။ We were expecting a strong pickup this year with more political stability in place, but that shot to the
။ တနည်းတွင်နိုင်ငံရေးရတည်ငြိမ်မှုရှိလာနေတဲ့အတွက်အခုနှစ်မှာစီးပွားရေးဖွံ့ဖြိုးမှုအရှိန်ပြန်ရလာမယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်။ဒါပေမဲ့စိုက်ပျိုးရေးဖြစ်ထွန်းတဲ့ဒေသတွေမှာမိုးကောင်ရေရှားနေတဲ့ကိစ္စကအဓာစီလို့ဖြစ်နေပါတယ်
။အိန္ဒိယနိုင်ငံမှာမိုးကောင်မွန်စွာရွာသွန်းခဲ့တာနဲ့ရင်းနှီးမြှုပ်နှံမှုအသစ်တွေရောက်လာနေတဲ့အတွက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုအလားအလာဟာငကိုခံမှန်းထားတဲ့အတိုင်းအပြောင်းအလဲမရှိဘဲ 9.800 ခန့်နှုန်းရှိမယ်လို့ကြာတာပတိနေ့ကထုတ်ပြန်တဲ့ ADB ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။နီပေါ်နိုင်ငံမှာငရင်ကြီးလုတ်ခဲ့တဲ့အတွက်စီးပွားရေးအကျပ်တဲနဲ့ရင်ဆိုင်ရပေမဲ့လည်းဘင်္ဂလားဒေ့ရှ်နိုင်ငံမှာစီးပွားရေးဖွံ့ဖြိုးမှုအရှိန်ကောင်းနေတဲ့အတွက်အဲ့ဒီနိုင်ငံအကြားအစိုးနဲ့အကောင်မျှသွားတဲ့သဘောဖြစ်နေတာကြောင့်တောင်အာရှတိုက်ရဲ့စီးပွားရေးဖွံ့ဖြိုးမှုဟာအကောင်နေစေဖြစ်ပြီးမူလက 9.200 ခန့်နှုန်းတိုးတက်မှုရှိမယ်လို့ခန့်မှန်းထားခဲ့ရကနေအခုတော့ 9.300 ခန့်နှုန်းရှိမယ်လို့ ADB ကတိုးမြင့်ခန့်မှန်းလိုက်ပါတယ်။လာမယ့် 2016 ခုနှစ်မှာလည်းတောင်အားရှားတိုက်ရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ 9.600 ခန့်နှုန်းအထိတွန်းမြင့်လာလိမ့်မယ်လို့ ADB ကခန့်မှန်းပါတယ်။ဂျပန်နဲ့အမေရိကန်ပြည်ထောင်စုတို့ကဥဆောင်ပြီးတော့အဖွဲ့ဝင်68နိုင်ငံပါဝင်တဲ့ ADB အားရှားဖွံ့ဖြိုးရေးဘဏ်အနေနဲ့နောက်ထပ်ဒေတာတွင်စီးပွားရေးခန့်မှန်းချက်အသစ်ကိုစက်တင်ဘာလမှာထပ်မံထုတ်ပြန်ဖို့ရှိပါတယ်ခင်ဗျာ။
ကိုယ်စားဝန်နိုင်စစ်စင်တင်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြကြတာပါရှင်။မကြာခင်မှာတော့တက်တန့်ရအောင်သတင်းလွှာအစီအစဉ်နဲ့သူယုံကြည်ရာစစ်စင်တွေကိုလည်းထုတ်လွှင့်ပေးပါဦးမယ်။အခုကတော့ဘလော့ဂါရီပြောသမျှအစီအစဉ်ကိုအလှည့်ပေးပါရစေ။မဆုမြတ်မုံကစီစဉ်ပြီးတော့ကိုသားညူဦးနဲ့အတူတင်ဆက်ပေးထားပါရရှင
်။တော့ကုန်သွားပြန်ပြီကိုသားညုံဦးရေ2015တုန်းကတော့ Windows 10 Operating စနစ်သစ်ထွက်တဲ့ Apple က iPhone အသစ်တွေထွက်တဲ့နောက်တခြားနည်းပညာပိုင်းဆိုင်ရာထူးထူးခြားခြားဖြစ်ခဲ့တာတွေလည်းမနှဲခဲ့ဘူးနော
်ဟုတ်ပါမဆုမြတ်မော်ရအခုဒီ2016တည်းဆိုရင်တော့နည်းပညာတွေကမှပိုတော်မှထူးခြားဆန်းပြားလာဦးမှာဗ
ျလူပြောများလာနိုင်တယ်လို့ဆိုရဲနည်းပညာတွေနဲ့ပတ်သက်လို့တော့ IT ဆောင်းပါးတွေမှာသုံးသပ်ရင်းနေကြတာအဆုံးပဲကိုသားညုံလည်းဖတ်ရတယ်မလားရှင်အဲ့ထဲမှာဒီအားလုံးအတွက်ဆိုင်နိုင်တာတချို့ဆိုလို့ရှိရင်တော့text message application တွေကပို့ပြီးတော့အဆင်မြင့်သွားမယ်ကို့အတန်နဲ့ comment ပေးခိုင်းလို့ရမယ်ပစ္စည်းတွေကပုံများလာမယ်လက်ကင်ဖုန်းတွေ laptop computer တွေရဲ့ camera တွေကအများကြီးပိုကောင်းလာမယ်တဲ့အဲ့ဒါတော်တော်များများစောင်းပါသုံးသက်ချက်တွေထဲမှာပြောကြတာကျန်တာတွေလည်းအများကြီးရှိသေးတယ
်တယောက်နဲ့တယောက် text message ပို့ပြီးတော့ဆက်သွယ်တာကိုလူတိုင်းနေ့တူကလုပ်နေကြတာဆိုတော့အဲ့ဒီအတွက် app တွေပိုကောင်းလာမယ်ဆိုရင်တော့အားလုံးအတွက်အသုံးဝင်တာပေါ့ဗျ
အခု San Francisco မြို့တော်ဝိုက်မှာတချို့အစမ်းပေးသုံးထားတဲ့ဒီ Facebook ရဲ့ App ဆိုတဲ့ App ဆိုလို့ရှိရင်သူ့ဘာသူစားတောက်ဆိုင်တွေကိုဘိုကင်လှမ်းလှုပ်တာတို့ကိုယ်အစားလက်ဆောင်ပစ္စည်းဝယ်တာတို့လုပ်လို့ရနေပြီလေအခု Google ကလည်းအဲ့လိုမျိုးပုံစံ App ကိုလှုပ်နေပြီဆိုတော့သေချာတာကတော့အခု2016ခုနှစ်ထဲမှာဒီလူတွေအတွက်ကိုလက်တွေ့အသုံးတည်နိုင်မဲ့ feature တွေကို message application တွေထဲမှာအနည်းနဲ့အမြန်တွေ့လာရတော့မယ်ကိုသားညုံရဲ့နောက်ဒီ voice comment ပေးပြီးတော့ကိုယ်အတန်နဲ့ခိုင်းလို့ရမဲ့ပစ္စည်းတွေလို့ပေါ့နှစ်သက်ထဲမှာပုံများလာမယ်လို့ဆိုရဲ
ကိုယ်တန်နဲ့မိတ်ပြီးခိုင်းလို့ရမယ့်ပစ္စည်းမျိုးတွေပိုခက်စားလာမယ်ဆိုလို့အဲ့ဒါတွေက2015တည်းကအတော်လေးရှိနေပြီမဟုတ်လားမဆုမြတ်မော်ရဲ့အထူးသဖြင့်ဒီ Windows တက်မှာပါလာတဲ့ဒီ Cortana ကိုတော်လေးညွှန်းကြတာလေ Apple ရဲ့ Siri နဲ့ Google ရဲ့ Google Now ဆိုလို့ရှိရင်သူတို့ချိန်ထားတဲ့နောက်ဆုံးပေါ် Smart Car တွေ TV Set တွေမှာတော့မှပါနေပြီပဲဟာ
ဟုတ်တယ်အခု2016ခုနှစ်ထဲမှာလည်းဒီအတန်နဲ့ခိုင်းလို့ရမယ့်ကွန်ပျူတာတွေပိုများလာမယ်တခြားအသုံးဝင်နိုင်မယ့်ဒီနောက်ဆုံးပေါ် Gadget ပစ္စည်းတွေမှာပို့ပြီးတော့တွေ့လာရမယ်တဲ့ကလေးတွေကစားတဲ့အယုတ်တွေမှာတော့မှဒီအတန်နဲ့အပြန်အလှန်ပြောလို့ရမယ့်ဒီဆက်ရုပ်သဘောမျိုးအယုတ်မျိုးတွေတွေ့လာရတော့မယ်တဲ့ Wall Street Journal ရဲ့ဆောင်းပါးထဲမှာရေးထားတာပဲ
။ဒါဆိုရင် Smart Camera တွေကရောဘလူးပူကောင်းလာပါတယ်လေဗျ။ဒီသုံးဘက်မြင် 3D ပုံတွေကိုတော့မှရိုက်နိုင်တော့မယ်ဆိုတာတကယ်ပဲလားမသိမှမဟုတ်ရင
်။ Smartphone တွေ Laptop Desktop Computer တွေမှာနောက်ပါလာမယ့်ဒီ Smart Camera အသစ်တွေဆိုလို့ရှိရင်ဓာတ်ပုံအရည်အသွေးပိုပြီးတော့ကောင်းရုံနဲ့မဟုတ်ဘူး။ကိုသားညုံပြောသလိုပဲဒီသုံးဘက်မြင်ပေါ်တဲ့ကင်မရာမျိုးတွေနောက်ပုံအသေးစိတ်အနုစိတ်ရိုက်နိုင်မဲ့ lens မျိုးတွေပါလာနိုင်ဖို့တချို့ကုမ္ပဏီတွေကစူးစမ်းနေကြပြီရှင် Intel ကထွင်ထားတဲ့ဒီ Real Sense Camera ဆိုလို့ရှိရင်အထဲမှာ sensor တော်မှပါလို့ရောက်နေတဲ့အခန်းရဲ့အတိုင်းအတာကိုတိုင်းနိုင်တာမျိုးနောက်ကိုယ့်ရဲ့မျက်နှာကိုမှတ်ပြီးတော့မှဒီ smartphone တို့ computer တို့တွေကို login လုပ်ဝင်နိုင်တာမျိုးတွေတော့မှရနိုင်ပြီမလားရှင
်မဆွမြတ်မော်ဒီ MIT နည်းပညာတက္ကသိုလ်ကရေးထားတဲ့2016ခုနှစ်အတွင်းမျှော်လင့်နိုင်တဲ့ virtual reality ဆိုတဲ့ဆောင်းပါးဖတ်ရမလားဗျဒီ online ကဘာတွေရောက်သွားသလိုမျိုးအမြင်အာရုံကိုဖြစ်စေတဲ့မျက်မှန် virtual reality headset တွေကလည်းခုနှစ်ထဲမှာအတော်လေးကိုခေတ်စားလာမှာလေနော်အထူးဖြစ်ဒီ game ကစားကြတဲ့ gamer တွေကြားမှာအတော့ကိုရေပန်းစားလာနိုင်နေတဲ့လူသုံး electronic ပစ္စည်းများဆိုင်ရာအဖွဲ့ကြီး CES ဆိုလို့ရှိရင်ဒီအခုနှစ်ထဲမှာ virtual reality headset တက်တန်းကျော်လောက်ရောင်းရမယ်လို့တော့မှကြိုတင်ပြီးတော့ခန်းမှန်းထားတာပါသေးတယ်ဗျ
ဂိမ်းကုမ္ပဏီတွေကလည်းအဲ့လိုမျိုး virtual reality headset တွေနဲ့သီးသန့်တွဲပြီးတော့ကစားရမယ့် game တော်တော်များများအောင်ထွင်နေပြီတဲ့ဒီ virtual reality headset တွေထဲမှာ Facebook ကုမ္ပဏီပိုင်တဲ့ Oculus ကဒီပထမဆုံးထုတ်မဲ့ Rift ဆိုတဲ့ virtual reality headset ဆိုလို့ရှိရင် April လမကုန်ခင်မှာထွက်မယ်လို့သတင်းထွက်လာတဲ့အခါ gamer တွေကြားမှာတော်တော်လေးစိတ်ဝင်တစားရှိနေကြတာရှင့်နောက်ပြီးတော့ဒီ HTC ကုမ္ပဏီကဆိုလို့ရှိရင်လေ5ဆိုတဲ့ headset ကို April လထဲမှာစရောင်းမှာတဲ့ Sony ကလည်း PlayStation VR ဆိုပြီးတော့ဒီနှစ်လည်းမတိုင်ခင်မှာထုတ်အောင်မှာ MIT တက္ကသိုလ်ရဲ့ဆောင်းပါးထဲမှာရေးထားတာပဲအမေရိကန်ဂိမ်းမာတွေကတော့ဘယ်ဟာကဘယ်ဈေးနဲ့ရောင်းမှာလဲဘယ်ဟာသူတို့ game တွေအတွက်ပို့ပြီးတော့အသုံးတက်မလဲဆိုတာကိုအခုတည်းကအာရုံစိုက်ပြီးတော့စောင့်ကြည့်နေကြပြီကိုသားညုံရဲ့နောက်ပြီးတော့ဒီ virtual reality headset မျိုးတွေက game ကစားတာတွေမဟုတ်ဘူးသူ့ကိုဝတ်ထားလိုက်လို့ရှိရင်ပြားကျင်တဲ့နေရာတစ်ခုခုစီကိုရောက်သွားတယ်လို့မျိုးဒီအမြင်အာရုံဖြစ်သွားတဲ့အတွက်ကြောင့်မို့လို့နိုင်ငံတကာကပရဟိတအဖွဲ့အစည်းကြီးတွေအခုအထူးသဖြင့်ပေါ့ဒီ Amnesty International အဖွဲ့အစည်းကြီးတွေကဆိုလို့ရှိရင်ဥမာဒီ Syria မှာဘုံတံကြောင့်မို့လို့ Syria ပြည်သူတွေဘလောက်ဒုက္ခရောက်ရတယ်လဲဆိုတာကိုတခြားအများပြည်သူတွေသိနိုင်အောင်လို့အဲ့ဒီလိုမျိုး headset ကိုတက်ပြီးတော့မှပြပြီးတော့သူတို့ရဲ့လုပ်ငန်းတွေကိုပို့ပြီးသိရှိအောင်သဘောပေါက်အောင်လို့လူအများနားလည်သဘောပေါက်အောင်လို့လုပ်တာမျိုးတွေလည်းရှိတယ်ဆိုတော့ဒီ virtual headset တွေကနောက်ပိုင်းကျလို့ရှိရင်ဒီလူအများပြည်သူအကျိုးအတွက်ပေါ့နော်ပို့ပြီးတော့လည်းအသုံးဝင်လာနိုင်တဲ့ပစ္စည်းမျိုးတွေဖြစ်လာနိုင်တယ်ကိုသားညုံရဲ့
ကိုပေါ်မှာဒီ wishin သုံးရတဲ့ gadget တွေအကြောင်းမဆွမျက်မှန်ပြောပြတော့ဒီ Apple Watch တို့ Samsung နိုင်တို့လိုမျိုးဒီ wearable ပစ္စည်းတွေကလည်းအရင်လိုမျိုး smartphone တွေရှိမှတွဲသုံးလို့ရတာမျိုးမဟုတ်တော့အောင်လို့ထွင်နေပြီဗျဒီနှစ်ထဲထွက်လာဖို့ရှိတဲ့ဒီ wearable ပစ္စည်းတွေဆိုရင်အထဲမှာကျိုးမဲ့ wireless ဆက်သွယ်နိုင်မယ့်နည်းပညာတွေပါလာမယ်နောက် phone ဆက်သွယ်ပြောလို့ရနိုင်မယ့်နည်းပညာတွေပါလာတော့မယ်တဲ့ LG နဲ့ Samsung ကတော့အဲ့လိုမျိုးသီးသန့်သုံးနိုင်မယ့် smartwatch တွေထုတ်ထားတာတိတ်တော့မကြသေးဘူးဗျ
သီးသန့်သုံးလို့ရမယ်ဆိုလို့ဒီ smartphone တွေကို battery ပြန်သွင်း recharge လုပ်လို့ရှိရင် wire ကြိုးသုံးကြမလို့တဲ့နည်းလဲပေါ်နေပြီနော်ကြိုးမဲ့ charging သွင်းလို့ရတဲ့ဒီ wireless charging နည်းတွေတော်တော်တွေ့လာနေရပြီအဲ့လိုမျိုးဒီကြိုးမဲ့ battery အားသွင်းတဲ့နည်းပညာကိုချီးလို့ခေါ်ရဲချီနည်းပညာနဲ့ဖန်တီးထားတဲ့အဲ့ဒီအပြားအဝိုင်းလေးပေါ်မှာကိုယ့်ရဲ့ smartphone ကိုတင်လိုက်ရုံနဲ့ battery အားပြန်သွင်းနိုင်မဲ့နည်းပညာလေအများနားလည်လွယ်အောင်ဆိုရင်တော့ဒီဓာတ်ကူးတဲ့နည်းပညာပေါ့အဲ့နည်းပညာသုံးထားတဲ့ဇပွဲမျိုးတွေကို IKEA မှာတော့မှစပြီးတော့ရောင်းနေပြီလေဒီဖုန်းကိုအပြန်သွင်းဖို့အတွက်ဝါယာကြိုးထိုးနေစရာမလိုတော့တော်တော်လေးတော့အလုတ်ရှုပ်တတ်တာတဲ့တက်မှတ်ထားတဲ့နေရာမှာ handphone ကိုသွားပြီးတော့တင်လိုက်ရုံပဲအဲ့ဒီချီချာဂျာတွေလည်းအခု2016ခုနှစ်ထဲမှာတော်တော်လေးကိုလူသုံးများလာမယ်လို့ခန့်မှန်းထားကြတယ်
အခုဒီ2016ထဲမှာတော်တော်ကိုလူသုံးများလာမယ်ဆိုပြီးတော့နှီးပညာကျွမ်းကျင်တဲ့သူတွေခမန်းထားတာနောက်တစ်ခုကတော့ဒီအဝေးထိန်း drone ယာဉ်လေးပြအဝေးကနေပြီးတော့ထိန်းပြီးတော့ပြန်ရတဲ့ drone ယာဉ်မြန်လေးတွေကအများကြီးကိုတိုးတက်ရှိပြေးလာဖို့ရှိတယ်တဲ့ရေဆူခံနိုင်တာမျိုးနောက်အထက်မှာပါတဲ့ sensor နဲ့ရောက်နေတဲ့ပတ်ဝန်းကျင်ကိုသုံးသပ်နိုင်တာမျိုးနောက်တစ်ခုခုရဲ့နောက်ကိုဝဟင်ပေါ်ကနေပြီးတော့ခြေအားကန်လိုက်နိုင်တာမျိုးတွေလုပ်နိုင်မဲ့ drone ယာဉ်တွေအခုဒီ2016ထဲမှာထွက်လာဖို့ရှိတယ်တဲ့မဆင်မြတ်ပါဘူး
ကဘာပေါ်မှာလူစိတ်ဝင်စားမှုအများဆုံးပစ္စည်းတွေထဲမှာအပျော်တန်းအဝေးထိန် drone ယာဉ်လေးတွေလည်းပါလာနေတာတော့သိကြတဲ့ကိုသားညုံကြီးမြန်မာနိုင်ငံမှာတော့မှဒီဝါသနာပါတဲ့သူတချို့ကသူတို့ကိုယ်တိုင်တောင်မှ drone ယာဉ်လေးတွေကိုထွင်းနေကြပြီလေ။နောက်ပြီးတော့သတင်းဌာနတချို့မှဆိုရင်လည်းဒီအဝေးထိန် drone ယာဉ်တွေသုံးပြီးတော့မှဝေဟင်ပေါ်ကနေရိုက်ထားတဲ့ရုပ်ပုံတွေကိုသတင်းတွေထဲမှာသုံးလာကြတာတွေ့နေရတယ်မလား။ဆိုတော့အခု2016ခုနှစ်ထဲမှာတွေ့လာရမယ့်နည်းပညာသစ်တွေကလူတွေအတွက်ပိုပြီးတော့အသုံးဝင်အကျိုးရှိနိုင်မယ်လို့ခန့်မှန်းရပါတယ်ရှင်။
မဆူမြတ်မွန်စီစဉ်ပြီးကိုသားညုံနဲ့အတူတင်ဆက်ခဲ့တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြကြတာပါရှင်။တက်တက်ရောင်သတင်းလွှာနဲ့သူယုံကြည်ရာအစီအစဉ်တွေကိုမထုတ်လွှင့်ပေးခင်မှာတော့မနေ့ပြန်အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဘယ်အကြောင်းအရာကိုဆွေးနွေးဖို့စစ်ဆေးထားသလဲဆိုတာသောရရှင်တွေကိုကြိုတင်သိပေးပါရစေရှင်။
ဒီကနေ့ရုပ်ောက်ပွဲမှာရင်းနေခဲ့တဲ့လက်ရှိအာဏာရပြည်ခံဖြိုးပါတီအနေနဲ့မကြခင်မှာအစိုးရနဲ့လွှတ်တော်နေရာအများစုကိုလက်လွတ်ရတော့မှာဖြစ်ပါတယ်။ပါတီဝင်တန်းနဲ့ချီပြီးရှိတယ်လို့ဆိုတဲ့ပါတီကြီးတခုအနေနဲ့ပြည်ခံဖြိုးပါတီဟာမြန်မာနိုင်ငံရေးမှာအခိုင်အမာဆက်ပြီးရပ်တည်နိုင်အောင်မယ်လို့ကျွန်တော်တို့သောဒရှင်တွေယူဆကြပါသလား။အရင်ကမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီလို့တဖြည်းဖြည်းမှေးမိန်သွားတော့မှာလားဆိုတာအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်ကာညအမိပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က12392312555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ဗျာ
။သောတာရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုကတော့တက်တန့်ရောင်သတင်းလွှာအစီအစဉ်အလှည့်ရောက်ပါပြီ။ကမ္ဘာတစ်လောကထင်ရှားကြော်ကြားသူတွေရဲ့သတင်းတူတူထွားထွားတွေကိုစူးစီးတင်ဆက်ပေးနေတဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုတော့မအေးတန်တာကျော်ကစီစဉ်တင်ဆက်ထားတာပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေဒီတစ်ပတ်သက်သက်ရအောင်သတင်းတော်မှာတော့ပြီးခဲ့တဲ့နှစ်အတွင်းမှာထွက်ခဲ့တဲ့ထင်ရှားတဲ့သတင်းတွေပေါ်မှာဒီ country ဆိုတော့ဒီအမှုပညာရှင်တွေဘယ်လိုမြင်လဲဆိုတာကိုပြန်ပြီးတော့စူးစီးပြောပြပေးကြပါမယ်เนาะ Everyone can rock out like a superstar country ဆိုတော့ဒီ guitar မျိုးတော့လို့ခေါ်ကြတဲ့ American ပြည်ထောင်စု Tennessee ပြည်နယ် Nashville မြို့မှာ CMT တနစ်တာအတွင်းအကောင်းဆုံးcountry အဆိုတော်ရွေးချယ်စုပေးပွဲအခမ်းအနားကျင်းပတော့အဆိုတော် Chris Stapleton ကသူ့ရဲ့အကြီးအကျယ်ပေါက်သွားခဲ့တဲ့ Traveler တစ်ချင်းနဲ့အဆုရသွားတာပါ Taylor Swift ရဲ့ 1989 album ဒေးတပြားကတော့ပြီးခဲ့တဲ့နှစ်ကထွက်ခဲ့တဲ့တပြားဆိုပေမဲ့2015ခုနှစ်အတွင်းကိုလွှမ်းမိုးထားစေလို့ပြောရပါမယ် Country ဆိုတော့ Cassidy Pope ကအခုလိုပြောပါတယ
် as far as an album I loved Taylor Swift.
ဒီနေ့ album တွေထဲမှာ Taylor Swift ရဲ့ 1989 ဆိုတဲ့ album ကိုကြိုက်တယ်။မယုံနိုင်လောက်အောင်ကိုကောင်းတဲ့သချင်းတွေပါလို့ပြောသွားပါတယ်။ရုပ်ရှင်သရုပ်ဆောင် Chris Carmack ရဲ့အကြိုက်ဆုံးသချင်းကတော့ Country အဆိုတော့ Chris Stapleton ရဲ့ Traveler သချင်းပဲဖြစ်ပါတယ်။ Lady Annabella ဂီတအဖွဲ့က Country အဆိုတော့ Hillary Scott ကတော့ Adele ရဲ့ 25 ဆိုတဲ့သချင်းနဲ့Justin Bieber ရဲ့ Day album အစ်စ်ကိုကြိုက်တယ်လို့ဆိုပါတယ
် So good love yourself
Love yourself တချင်ကအကောင်းထဲမှာတချင်လုံးရှိနေတယ်နောက်ကြိုက်တဲ့အဆိုတော့တယောက်က Ben Rutter ပါသူ့ရဲ့ brand new ဆိုတဲ့ Day album ကလည်းတော်တော်ကောင်းပါတယ်တတောင်သက်သာနားထောင်လို့အဆင်ပြေတဲ့တချင်တွေပါတိတ်ကောင်းတဲ့တချင်တွေလို့ပြောသွားခဲ့ပါတယ်ဆိုတော့ Kelly Pickler ကလည်း Traveler တချင်းကိုကြိုက်တဲ့သူပါ
I know everybody's kind of you know everybody's talking
Ryan က Chris Stapleton လို့ပဲပြောနေကြမှာကျွန်မသိပါတယ်ကျွန်မကသူ့တချင်းတွေကိုနှစ်နဲ့ချီပြီးတော့နားထောင်နေတာပါ
သူနဲ့သူ့ရဲ့ဇနီးမော်ဂန်တို့နှစ်ယောက်စလုံးကျမအတွက်သချင်းတွေရေးပေးပူခဲ့တယ်လို့ဆိုလဲဆိုပေးခဲ့ကြပူပါတယ်။တိတ်ပြီးတော့ခင်မို့ကောင်းတဲ့အတွေ့ပါလို့ပြောသွားပါတယ်။ဆိုတော့ Scott Stepp ကတော့ The Weeknd နဲ့ Can't Feel My Face သချင်းကိုကြိုက်တယ်လို့ဆိုပါတယ်
။ Oh man. I really have just been listening to the radio a lot
like radio ka la de tchin ko jano tot tot na thong pite jano tami ko chang po de kha chang jo de kha jano na thong naw tami ka le pop tchin ni ko jai ni de le we can ye I can't feel my face when I'm with you ai tchin ko jano taik jai par de taylor swift tchin ni ko le tami ka swe swe lan lan su par de adele ye tchin le jai de hosea ye take me to church so de tchin ko le jano jai de le jano pop tchin ni tot tot le na thong pite lo pyo daw par de ဆက်ပြီးတော့အာရှကထင်ရှားတဲ့အဆိုတော်တွေနဲ့အမှုပညာရှင်တွေရောနှစ်သစ်မှာဘလို့ဆုံးဖြတ်ချက်တွေချထားကြပါလဲတင်ပြကြပါတယ်ရှင် YouTube မှာ Overganam Style တခြင်းနဲ့ကြော်ကြားနေစေဖြစ်တဲ့အဆိုတော်ဆိုင်ကတော့ Daily ဆိုတဲ့တခြင်းပါတဲ့တတမမြောက် Day Album ကိုမကြခင်ကပဲပြည့်စုံတဲ့မိတ်ဆက်ပေးခဲ့ပါတယ
် December 31st is my birthday so
ဒီဇင်ဘာလ31ရက်နေ့ကသူ့ရဲ့မွေးနေ့ဖြစ်ပါတယ်တရားဝင်အဖြစ်တော့တစ်နှစ်ပတ်လုံးဖြောပြေပွဲတွေမှာဖြောပြေနေရဗီဒီယိုတွေရိုက်နေရသတင်းတွေဆိုနေရကနေ2016အစသတင်းပတ်နှစ်ပတ်သုံးပတ်နားရလိမ့်မယ်လို့ပြောထားတာပါပြီးရင်တော့အမှုပညာလုပ်ငန်းတွေလုပ်ဆရာရှိတာဆက်လုပ်သွားမယ်လို့ဆိုပါတယ
် I definitely got to take a break for like a couple of weeks and
နောက်တစ်ယောက်ကတော့ဟောင်ကောင်ကရုပ်ရှင်သရုပ်ဆောင်ဒေါ်နီယန်မှာပြီးခဲ့တဲ့နှစ်ဝက်လောက်ကို Yipman IBman ရုပ်ရှင်မှာသရုပ်ဆောင်ခဲ့ရပါတယ်နောက်နှစ်ဝက်မှာတော့ Star Wars ရုပ်ရှင်မှာပါဖို့လန်ဒန်မှာ9လနေခဲ့ရတယ
် I want the world to be I would like to see the world to be at more at
ကမာကြီးပို့ပြီးတော့ငြိမ်းချမ်းတဲ့မိသားတရားနဲ့ပြည့်ပြီးတော့လူတွေပြုံးပျော်နေတဲ့နေရာတစ်ခုဖြစ်စေချင်တယ်လို့သူကဆိုပါတယ်ရုပ်ရှင်တရုတ်ဆောင်တယောက်အနေနဲ့ကမာကြီးကိုပြောင်းလဲအောင်လုပ်ဖို့တိတ်အများကြီးလုံးနိုင်မှာတော့မဟုတ်ပါဘူးဒါမှလည်းတက်နိုင်တဲ့လောက်ပို့ပြီးတော့ကောင်းလာစေမဲ့သတင်းစကားတွေကိုပေးမယ်လူတွေကိုပို့ပြီးတော့ကောင်းအောင်လုပ်ဖို့တိုက်တွန်းအားပေးသွားမယ်လို့သူကပြောပါတယ်။ဟောင်ကောင်ကအမွာညီမပေါ့အဆိုတော်ဂီလီယန်ချန်နဲ့ချာလင်းချွိုင်းတို့ကတော့နှစ်တကူညမိတ်ဆွေပေါင်းတဲ့တွင်နဲ့သူတို့ရဲ့ပြည်သက်တွေနဲ့ဖြောပြပွဲကျင်းပသွားခဲ့ပါတယ
်။2015年 Twins 的成绩是
2016မှာနောက်ထပ် Day Album အစ်စ်တခုထုတ်နိုင်အောင်လို့စူးစမ်းသွားပါမယ်။ Mandarin ဘာသာဒါမှမဟုတ် Cantonese ဘာသာနဲ့ထုတ်မယ်လို့ချွိုင်းကပြောပါတယ်။ဒီတင်မှာရည်ရွယ်ချက်ကတချင်းတွေပို့ပြီးတော့အစိုးနိုင်ဖို့ပါတယ်လို့ပြောသွားကြပါလို့ရှင်ဒီတက်ရောင်တရင်တော်အစီအစဉ်ကို Radio မှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီတင်းတော်ကိုရုပ်ရောအတန်ရောပြည့်စုံကြည့်ကြတယ်ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah, my own yeah. Oh yeah, my own yeah. Paint it on the side and bright red. It's gonna stay bright. Come the crazy
မေးသက်တာကျော်စီစဉ်တက်ဆက်တဲ့တတက်ရောင်သတင်းတော်အစီအစဉ်ကိုနားဆင်ကြကြရတာပါရှင်။အခုဆက်ပြီးတော့သူယုံကြည်ရာစီစဉ်ကိုလည်းတက်ဆက်ပေးကြပါရစေ။ဒီတစ်ပတ်မှာတော့အဆူတော်အနက်ကရဲ့ယုံကြည်ရာကိုနားဆင်ပါအောင်ရှင
်။ဘယ်လိုနည်းနဲ့နားပါ။ကျွန်တော်အခုတက်တလို့ကျွန်တော်ယုံကြည်တဲ့ဟာတော့ကျွန်တော်ငင်းရည်ရည်အောင်အခုချိန်ကြီးရောပညာကိုထိမ့်သိမ့်ရခက်တဲ့စီကန်းဆိုရယ်ဆက်ကလေးနဲ့စီကန်းဆိုရယ်အတိတ်ပဲကျွန်တော်အရင်အောင်ယုံကြည်ရယ်ကျွန်တော်တခြားနေရာတွေဘယ်နေရာတွေပဲသွားသွားဒီကြားရဲ့လဲသွားတော့တော့ Terry နီနီစီကန်းဆိုရယ်ဟာကိုယ့်ကိုဘယ်လိုထိမ့်သိမ့်လဲကိုယ့်ကိုဘယ်လိုဖောက်ရှောက်လဲဆိုတာဟာကျွန်တော်အရင်ကြည့်ရယ်ကိုမပြောရမယ်ဆိုရင်ဒီကူမြင်ကြရတယ်ကျွန်တော်ကူလားကျွန်တော်ဒီကူမြင်ရမဟုတ်တဲ့နေရာနဲ့ကျွန်တော်ကူလားနောက်တစ်ခုက
မိုက်ကြည့်တဲ့နေရာဘုံထဲကိုရောက်အောင်ပြင်မလားဒါမှဘုံထဲမှာမပြစ်ပဲနဲ့ကိုယ့်ကိုအပြင်မှာပြစ်ချခဲ့မလားဒါမှဘုံရှိတော့ဆိုရင်ကိုပေါင်းမိကျောက်ထဲမှာအဲ့ဒါမျိုးကြီးကျွန်တော်ပုံမှန်အောင်ကျွန်တော်ကျင့်လင်းကျင့်တယ်ကျွန်တော်အဲ့ဒီ figure ကိုကိုယ့်ကိုတယောက်တည်းကိုကျွန်တော်သိတယ်အဲ့လိုသိနေတဲ့အကြောင်းလေမြန်ရည်ကြီးကမထိန်သိမ်းတဲ့အားကိုလည်းခါတိုင်းသူအမလို့အမရဖြစ်ပြီးချင်းမိပေမဲ့တမင်မြန်ရည်လုပ်တဲ့အားကြောင့်ကိုအချင်းပြတ်မလားကိုဖီကန်ပြတ်မလားဆိုတဲ့အားလေးကိုတော့ခဏခဏပြန်ကိုယ့်ကိုပြန်မေးမိပြီးတော့ပဲကျွန်တော်ဒီနေ့ဒီဒီလာအသက်30ကျော်သွားပြီကျွန်တော်ဖီကန်ကျွန်တော်နေ့တိုင်းဒီစချိန်နေတယ်ကျွန်တော်ဖီကန်ကျွန်တော်ပုံမှန်ဂျီရုံကြီးကြီးကိုကျွန်တော်ထိန်သိမ်းနေကျွန်တော်ရှေ့ဆက်နေတယ်အနောက်တစ်ခုကတော့ကျွန်တော်ဖီကန်ဆိုတဲ့အားမှာကျွန်တော်ကွေးကုန်ခေါ်ကုန်ကျွန်တော်ဖီကန်ကိုကျွန်တော်ပြန်ပြင်းနေကွေးကုန်ခေါ်ကုန်သူများကိုတင်းတင်းချာချာကိုကို့အတွေ့အဲမှာတွေးလိုက်တယ်ဆိုရက်အတွေ့မျိုးဖြစ်သွားလားအဲ့လိုမျိုးဖြစ်သွားရင်သူများကိုဘယ်တော့ဟိုနေတဲ့ပုံစံမျိုးဖြစ်မလဲမဖြစ်မလဲဆိုတာစဉ်းစားတယ်ဒီတော့ကိုဒီအောင်ပြင်းနေရဟုတ်မဟုတ်ဆိုတဲ့ဟာလေကိုအမြင်စဉ်းစားဘာလို့ဆိုကိုလူလိုက်တဲ့ဟာကကိုကကိုတယောက်တည်းအတွက်နဲ့ပဲဆိုင်နေမယ်ကိုကကိုတယောက်တည်းနေရမှာမဟုတ်တဘာဝနဲ့ကိုကနေရတဘာဝမှာသက်ရှိသမဲ့သဝိုင်းသမဲ့တဲ့အကုန်အများကြီးရှိတဲ့အတွက်ကြောင့်အဲ့ဒီသူရရောကိုကြောင့်မလို့ဘလောက်ထိဒုက္ခရောက်သွားမလဲအဲ့ဒါရရမှာနဲ့ပဲဆိုင်ကိုပြည်တိုင်းပုံမှန်တုံနေတဲ့ကိုစီချောင်းအောင်ကိုကကိုထိမ့်သိမ့်တဲ့ကိုအချင်းတွေဆိုင်နေတယ်နောက်တစ်ခုကစီချောင်းထိမ့်သိမ့်နေဆိုတဲ့ဟာပညာတက်မှလုလို့ရတဲ့ဒီဆံပေါ့ပညာတစ်လုံးမှစာတစ်လုံးမှမတက်လဲစီကျန်းဆိုတာထိန်းလို့ရတယ်။အဲ့ရနေလဲကျွန်တော်ကကျွန်တော်ပြန်ပြီးတော့ကျွန်တော်တစ်ခါကျရင်ကျွန်တော်ပြန်ပြီးကိုယ့်ကိုပြန်သွန်သိနေ။အဲ့ရအတွက်နဲ့ပဲကျွန်တော်ရှေ့ဆက်တယ်။ဒါကကျွန်တော်အခုလောလောလတ်အရင်အောင်ကြုံကြည့်နေတဲ့အခါပဲ
။အဖက်စစ်တင်ဆက်ရတဲ့လူယုံကြည်ရခဏလေးဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးပြူစီစဉ်တင်ဆက်တဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်ဒီစီစဉ်နဲ့အတူ VUE ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မားတွေကိုတော့ VUE ရဲ့ Internet Website လိပ်စာ burmese.voanews.com မှာအသံနဲ့နားဆင်နိုင်တယ်လို့ထိတ်တန့်သတင်းတွေကိုတော့အစားနဲ့လည်းဖတ်လို့ရပါတယ်။နေ့စဉ်ည9:00 ကနေ 9:00 ခွဲမှာတိုက်ရိုက်ထုတ်လင်းပေးနေတဲ့ VOA TV သတင်းလွှာအစီအစဉ်ကိုလည်းဒီ website မှာကြည့်ရှုလို့ရပါတယ်ရှင်။ VOA American တန်ရဲ့တနင်္လာနေ့ညမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်။VOA ရဲ့ဒီမနက်ဖြန်မနက်6နာရီကနေ9နာရီထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 9433ညနဲ့လိုင်းဒိုမီတာ49 kHz 63943ညလိုင်းဒိုမီတာ50 kHz 9999တို့ကနေလည်းဖန်ယူနိုင်လို့ရပါတယ်။အခုကတော့ကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုအောင်ကတင်ပြပေးပါဦးမယ်ရှင်
။တရုတ်နိုင်ငံမှာဒီကနေ့ငွေဈေးကျဆင်းတယ်လို့ဥရောပမှာလည်းဈေးနှုန်းကျဆင်းတာကြောင့် American stock ဈေးနှုန်းတွေလည်းထိုးကျသွားပါတယ်။အရှိအလယ်ပိုင်းကတင်းမာမှုတွေတိုးလာနေချိန်မှာပဲအခုလို stock ဈေးကွက်မှာဈေးနှုန်းတွေကျဆင်းနေတာပါ။ American Dow Jones အညွန့်ကိန်းဟာဈေးဖွင့်စမှာနှစ်ရာခိုင်နှုန်းကျဆင်းသွားတယ်လို့ Nasdaq လည်းအဲ့ဒီထက်ပိုပြီးတော့ကျဆင်းခဲ့ပါတယ်။ Saudi Arabia နိုင်ငံကအီရန်နဲ့တန်တမန်ဆက်ဆံရေးဖျက်တောက်လိုက်ပြီးတဲ့နောက်ဒီ Saudi ရဲ့မဟာမိတ်နိုင်ငံဖြစ်တဲ့ Bahrain နဲ့ Sudan နိုင်ငံတွေကလည်းအီရန်နဲ့တန်တမန်ဆက်ဆံရေးဒီကနေ့ဖျက်တောက်လိုက်ပါတယ်။ UAE နိုင်ငံကလည်းအီရန်နဲ့တန်တမန်ဆက်ဆံရေးအစဉ်တန်း short ချလိုက်ပြီးတော့ဒီဟီရန်ကတန်တမန်ဥယျာဉ်ကိုကန့်သတ်ကာတာမတ်ကြီးအဆင့်တဲ့ short ချပြီးတန်ယုံတာဝန်ခံအဆင့်သာထားတော့မှာဖြစ်ပါတယ်။ထင်ကြရရှိရဲ့ဘာသာရေးကောင်းဆောင်ရှီယက်နီမာအယ်နီမာကို Saudi Arabia ကကွပ်မြတ်လိုက်တာကြောင့်ဒီဟီရန်မှာရှိတဲ့ Saudi Arabia တန်ရုံကိုဆန္ဒပြသူတွေကဝင်ရောက်တိုက်ခိုက်ဖျက်ဆီးခဲ့တယ်လို့မရှက်ကကောင်စစ်ဝင်ရုံကိုလည်းတိုက်ခိုက်ဖျက်ဆီးခဲ့ရပါတယ်။အခုခါမှာအဲ့ဒီဆန္ဒပြသူ40ထဲမှနေကိုဖမ်းဆီးထားပြီးဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဒါဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့အီရန်သမ္မတဟက်ဆန်ရိုဟာနီကပြောဆိုထားပါတယ်။ ဆွေဒင်နဲ့ဒိန်းမတ်နိုင်ငံကြားနေဆက်ဖက်တမ်းမှုကိုထိန်းချုပ်လိုက်တာဟာဥရောပကရှန်ဂန်ဗီဇာလိုလဲသိကြတဲ့နိုင်ငံကူးလက်မှတ်မလိုပဲတနိုင်ငံနဲ့တနိုင်ငံကြားလွတ်လွတ်လပ်လပ်သွားလာနိုင်တဲ့အနေအထားတွေအပေါ်သက်ရောက်မှုရှိလာနိုင်တယ်လို့ဂျာမနီနိုင်ငံကဒီကနေ့ပြောကြားလိုက်ပါတယ်။ဂျာမနီနိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရမာတင်ရှက်ဖာကလွတ်လပ်စွာသွားလာနိုင်မှုဟာအရေးကြီးတဲ့အခြေခံသဘောတရားတစ်ခုဖြစ်တယ်။နောက်ဒါဟာဥရောပသမဂ္ဂရဲ့အကြီးမားဆုံးအောင်မြင်မှုဖြစ်တယ်ဆိုပြီးတော့လည်းပြောဆိုထားခဲ့ပါတယ်ခင်ဗျာ။
ကိုအောင်ကသတင်းကြေကျုပ်ကိုကြေညာခဲ့တာပါ။ဒီညပိုင်းစီစဉ်ထုတ်လို့ရမှုကမဆုမှုဖြစ်ပြီးစပိုင်းဆိုင်ရာအခြေအနေကတော့ဘေးဘာဘာဖြစ်ပါတယ်။ကျွန်မခင်ဗျထွေးပါရှင်။ View American တန်ရဲ့ကြာတာရင်းညအစီအစဉ်တွေကိုည9:00ကနေ 10:00 အထိလိုင်းဒိုမီတာ24 32 25 50နဲ့အစောပိုင်းနာယူဝက်9:00ကနေ9:00ခွဲအထိကိုတော့လိုင်းနက်မီတာ190ကနေအတန်းလွှင့်ပေးခဲ့တာပါ။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ View ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.